Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဒေါက်တာရှင်များရှင် VOA American တက်ကနေ2023ခုနှစ်မေလ2ရက်နေ့အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် VOA Radio အစီအစဉ်လေးကို line to meter 32.52 တို့အပြင် line to meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်လေးကိုကျွန်မအလင်းမာကအစီအစဉ်မှုအဖြစ်တောင်းယူတင်ဆက်ပေးမှာပါရှင်
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကခင်မောင်စုံမင်းပါဒီကနေ့နောက်ဆုံးရထိပ်တန်းရောက်သတင်းတွေကတော့ကမ္ဘာပေါ်မှာမြန်မာနိုင်ငံဟာအရှုပ်တွေးဆုံးတဲ့လူသားချင်းစာနာမှုဆိုင်ရာအကြက်တဲကိုရင်ဆိုင်နေရကြောင်းနိုင်ငံတကာလာကျန်းညီနဲ့ကျန်းချင်ညီအသင်း IFRC ကပြောပါတယ်တရုတ်နိုင်ငံသားဝန်ကြီးချင်ကန်းမြန်မာနိုင်ငံကိုရောက်ရှိနေပါတယ်ထိုင်းနယ်စပ်မှာမြန်မာလူငယ်နှစ်ဦးကိုမောင်းပြန်ရိုက်ဖယ်တနက်နှစ်လက်နဲ့အတူထိုင်းရဲတွေရဲ့ဖမ်းဆီးခြင်းခံခဲ့ရပါတယ်အဲ့ဒီလိုသတင်းတွေကိုကြောပြပေးမှာပါအလိမ္မာရေ
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပိပုတ်ချက်တွေနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်တဲမှာတော့ချင်းပြည်နယ်ဟာခါမြို့ပေါ်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်ဒေသခံထောင်နဲ့ချီတိတ်ဆောင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီး
အခုဆင်းနေတဲ့အချိန်မှာဘုံကျဲလေးကြီးလေးစုတုံးလာတဲ့ပါပေါ့နော်ရန်တလန့်စ်လက်ချေရတော့မှာဘုံကျတယ်ချီခိုင်ရောဘလောက်ရှိလဲတော့ကျွန်တော်တို့အတူတူချေရယူနေဆက်တတာ
ချင်းမျိုးသားတက်မတော့ပြောရေးဆိုခွင့်ရှိသူ slide ထန်နီကပြောသွားတာပါဒီကြောင့်တရင်အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီတရင်နဲ့အတူကရင်နီဒေသကအစီအရေးအခြေအနေနဲ့ခင်ဦးမျိုးနယ်ကမီးဘေးသစ်ဒေသခံတွေအကူအညီလိုအပ်နေတာအပါအဝင်မြန်မာနိုင်ငံမှာ covid ရောဂါကူးစက်မှုတွေတကြော့ပြန်တိုးလာတဲ့အခြေအနေဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့တရင်ဆောင်ပါတွေနောက်အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒါတွေကိုမတင်ဆက်ပေးခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးပါပါရှင်
ဆူဒန်နိုင်ငံမှာပြီးခဲ့တဲ့လလယ်ကလေးကရန်ဘက်လက်နက်ကင်အုပ်စုနှစ်ခုရဲ့တိုက်ပွဲတွေကြောင့်ပြည်တွင်းစစ်ပြေးဒုက္ခသည် IDP ပေါင်းအနည်းဆုံး 3,300 ခွဲလောက်ရှိကြောင်းကုလသမဂ္ဂဆိုင်ရာရွှေပြောင်းနေထိုင်သူများအေဂျင်စီ IOM ကအင်ကာနေကဂျနီဗာမှာပြောပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုပ် UNHCR ကလည်းဆူဒန်စစ်ပွဲကြောင့်လူပေါင်း 300,000 ကျော်ဟာအိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးကြရတယ်လို့သတင်းစာရှင်းလင်းပွဲလုပ်ပြီးပြောပါတယ်တကယ်လို့ဒါနှစ်ဖက်အကြမ်းဖက်မှုတွေမရဆိုင်ကြဘူးဆိုရင်ဆူဒန်နိုင်ငံကဘေးကင်းရာကိုထွက်ပြေးကြသူတွေဟာပိုပြီးများလာလိမ့်မယ်လို့ UNHCR အကြီးအကဲဖီလစ်ပိုဂရန်ဒီကတနင်္လာနေ့ကပြောပါတယ်တစ်ချိန်တည်းမှာပဲလက်နက်ကင်ပြည်ပကတွေဖြစ်ပွားနေတဲ့ဆူဒန်နိုင်ငံကရန်ဖက်အုပ်စုနှစ်ခုစလုံးရဲ့စစ်ကောင်းဆောင်တွေကဆော်ဒီအာရေဗျနိုင်ငံမှာဖြစ်နိုင်ခြေရှိတဲ့တွဲဆုံဆွေးနွေးပွဲကိုကိုယ်စားလှယ်တွေဆင်လွတ်ကြဖို့သဘောတူလိုက်ကြပါတယ်တဒန်တိုးထားတဲ့၃ရက်ကြာအပြစ်ခတ်ရစရေးပျက်စီးသွားပြီးတဲ့နောက်ဆူဒန်နိုင်ငံခါတွန်မြို့တော်မှာနှစ်ဖက်တပ်ဖွဲ့တွေအကြတိုက်ပွဲတွေဖြစ်ပွားနေတာနဲ့တစ်ချိန်တည်းမှာပဲအဲဒီလိုတွဲဆုံဆွေးနွေးကြမှာဖြစ်တယ်လို့ကုလသမဂ္ဂကိုယ်စားလှယ်ကတနင်္လာနေ့ကပြောပါတယ်တကယ်လို့သာဆွေးနွေးပွဲကိုနှစ်ဖက်စလုံးကတက်ရောက်ပြီးအပြူသဘောနဲ့ဆွေးနွေးလာကြမယ်ဆိုရင်တည်ငြိမ်ရေးနဲ့ခိုင်မာတဲ့အပြစ်ခတ်ရစရေးကိုတည်ဆောက်ကြဖို့အတွက်အဓိကထားကြမှာဖြစ်တယ်လို့ဆူဒန်နိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဘောကာပါတီစကာအပီတရင်ဌာနကိုပြောပါတယ်ဒါပေမဲ့လည်းစစ်စာဆွေးနွေးရေးအတွက်စိန်ခေါ်မှုတွေအများကြီးရှိတယ်လို့လည်းသူကသတိပေးလိုက်ပါတယ်ဒီတော့အတွင်းဆူဒန်နိုင်ငံကနေရုရှားနိုင်ငံသား200ကျော်ကို IL-76 ကုန်တင်လေယာဉ်၄စင်းနဲ့ကယ်ထုတ်ခဲ့ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့အင်္ဂါနေ့ကပြောဆိုလိုက်ပါတယ်ခင်ဗျာ
ယူကရိန်းကိုကျူးကျော်တိုက်ခတ်နေတဲ့ရုရှားတပ်တွေပြန်ဆုတ်ခွာတင်တယ်လို့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌကယ်ဗင်မက်ကာတီကရုရှားသတင်းတော်တယောက်ရဲ့အမေကိုတုံ့ပြန်ပြောဆိုလိုက်ပါတယ်
။ No, I vote for aid for Ukraine. I support aid for Ukraine. I do not support what your country has done you to Ukraine. I do not support your killing of the children either.
ယူကရိန်းကိုအကူအညီပေးဖို့ကျွန်တော်ထောက်ခံမဲ့ပေးခဲ့ပါတယ်။ယူကရိန်းကိုအကူအညီပေးဖို့လည်းထောက်ခံပါတယ်။ရုရှားနိုင်ငံကယူကရိန်းကိုလုံနေတာတွေကိုကျွန်တော်မထောက်ခံပါဘူး။ကလေးတွေကိုတပ်ဖြတ်နေတာကိုလည်းကျွန်တော်မထောက်ခံပါဘူး။ကျွန်တော်မြင်တဲ့အချက်တစ်ခုကတော့ရုရှားကိုပြန်ဆုပ်ဖို့ပဲဖြစ်ပါတယ်။ရုရှားကိုလုံနေတာမှန်တယ်လို့လည်းမထင်ပါဘူး။ဒီကမ္ဘာလုံးကလည်းဒီအတိုင်းပဲမြင်တာမို့ကျွန်တော်တို့အနေနဲ့ယူကရိန်းကိုဆက်လက်အားပေးထောက်ခံသွားမှာပါလို့အောက်လွှတ်တော်ဥက္ကဋ္ဌကယ်ဗင်မက်ကာတီကပြောသွားတာပါ။အောက်လွှတ်တော်ဥက္ကဋ္ဌတာဝန်ယူပြီးတဲ့နောက်ပထမဆုံးအကြိမ်ပြည်ပခီးစဉ်အဖြစ်ဂျေရုဆလမ်မှာရောက်နေချိန်မှာ တနင်္လာနေ့ကသတင်းစာရှင်းလင်းပွဲမှာ American Republican ထိပ်တန်းခေါင်းဆောင်ကပြောခဲ့တာဖြစ်ပါတယ်။ American ပါတီစည်းနှစ်ခုကကိုယ်စားလှယ်တွေကိုဦးဆောင်ပြီး Israel နိုင်ငံကိုတွားရောက်တဲ့ခီးစဉ်အတွင်းအောက်လွှတ်တော်ဥက္ကဋ္ဌဟာ Israel လွှတ်တော်မှာနှစ်ပေါင်း25နှစ်အတွင်းပထမဆုံးအကြိမ်အဖြစ်သမိုင်းဝင်မိန့်ခွန်းပြောမှာဖြစ်ပါတယ်ရှင်
။ Israel နိုင်ငံကအချင်းထောင်တွေထဲမှာပါလက်စတိုင်းစစ်သွေးကြွတအုပ်ဟာ3လကြာအစာငတ်ခံဆန္ဒပြပြီးတဲ့နောက်ပေးဆုံးသွားပါတယ်။အသက်45နှစ်ရှိကာဒါအက်နန်ကိုအစ္စရေးနိုင်ငံအလယ်ပိုင်းရာမလာအချင်းထောင်တဲကနေသူကိုထိမ့်သိမ်းခါထားတဲ့အခန်းထဲမှာအင်ကာနဲ့မနေ့ပိုင်းကသတိလစ်နေတာတာဝန်ရှိသူတွေကတွေ့ရှိခဲ့ပြီးတဲ့နောက်ဆေးရုံကိုခေါ်ဆောင်လာရမှာတေဆုံသွားကြောင်းဆေးဝင်တန်းတွေကပြောပါတယ်။အစ္စလာမစ်ဂျီဟတ်စစ်သွေးကြွအဖွဲ့ဝင်တဦးဖြစ်တဲ့အက်နန်ဟာအကြမ်းဖက်မှုဆွဆွဲခြင်းနဲ့ဂျော်ဒန်မြစ်အနောက်ဘက်ကန်ဒေသမှာပြီးခဲ့တဲ့ဖေဖော်ဝါရီလ5ရက်နေ့ကဖမ်းဆီးခံခဲ့ရပြီးတဲ့နောက်အစာငတ်ခံဆန္ဒပြတာကိုစတင်ခဲ့ပြီးတဲ့နောက်စေကူတာမှုပေးတာကိုလည်းညှဉ်းဆန်ခဲ့တယ်လို့အစ္စရေးထောင်အာဏာပိုင်တွေကပြောပါတယ်။အက်နန်ဟာအရင်ကလည်းအဲ့ဒီလိုအကြမ်းဖက်မှုဆွဆွဲချက်တွေနဲ့မကြာခဏဖမ်းဆီးခံခဲ့ရတဲ့အချင်းထောင်ထဲမှာအစာငတ်ခံဆန္ဒပြပွဲပြုလုပ်လေးရှိပါတယ်။အစ္စရေးအချင်းထောင်ထဲမှာအကြမ်းဖက်မှုနဲ့တန်လျာရှိတဲ့သူတွေကိုတရားရုံးတင်စစ်ဆေးတာမရှိဘဲအကန့်အသတ်မရှိထိန်းချုပ်ထားလေးရှိပါတယ်။အက်နန်တေဆုံးပြီးတဲ့နောက်ပါလက်စတိုင်းဟာမတ်အဖွဲ့ထိန်းချုပ်ထားတဲ့ဂါဇာကမ်းမြောင်ဒေသဘက်ကနေပစ်ခတ်လိုက်တဲ့ရော့ကက်ဒုံးကျည်3စင်းဟာအစ္စရေးနယ်မြေထဲကိုကျောက်ခဲ့ကြောင်းအစ္စရေးစစ်တပ်ကပြောပါတယ်။ဒါပေမဲ့လည်းလူနေအိမ်ခြေမရှိတဲ့နေရာမှာကျောက်ပေါက်ကွဲခဲ့တဲ့အတွက်ထိခိုက်ပျက်စီးမှုမရှိဘူးလို့လည်းပြောပါတယ်ခင်ဗျာ။
တရုတ်နိုင်ငံရဲ့တင်းမာမှုတွေရှိနေတဲ့ဖိလစ်ပိုင်နိုင်ငံကာကွယ်ရေးအမေရိကန်ပြည်အောင်စုဘက်ကပေးထားတဲ့ကတိကဝတ်တွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမနေ့ကဖိလစ်ပိုင်သမ္မတနဲ့အင်ပီရိုမှာတွေ့ဆုံတဲ့အချိန်ထက်လောင်းအတည်ပြုပြောဆိုခဲ့ပါတယ်။တောင်တရုတ်ပင်လယ်အပအဝင်ဖိလစ်ပိုင်နိုင်ငံကာကွယ်ရေးမှာအမေရိကန်ပြည်အောင်စုရဲ့ကတိကဝတ်တွေအခိုင်အမာဆက်ရှိနေပါတယ်။ဖိလစ်ပိုင်စစ်တပ်ခင်မီအောင်တိဆောက်ရေးမျှော်မှန်းချက်တွေကိုလည်းဆက်ပြီးပံ့ပိုးသွားမှာဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုသွားပါတယ်။ဖိလစ်ပိုင်လုံခြုံရေးနဲ့ဖိလစ်ပိုင်စစ်တပ်ခင်မီအောင်တိဆောက်ရေးထောက်ပံ့ဖို့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ကိုနှစ်နိုင်ငံခေါင်းဆောင်တွေမနေ့ကလက်မှတ်ရေးထိုးခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းဘက်ကပြီးဆုံးသွားတဲ့နှစ်နိုင်ငံအကြားအကြီးအမားဆုံးစီရေးလေ့ကျင့်မှုနဲ့ဒီနှစ်အစောပိုင်းကဖိလစ်ပိုင်ကျွန်းတွေပေါ်မှာစစ်စခန်း၄ခုမှာအမေရိကန်စစ်တပ်တွေဝင်ရောက်ခွင့်သဘောတူညီချက်တွေအပေါ်အခြေခံပြီးနှစ်နိုင်ငံကာကွယ်ရေးဆိုင်ရာသဘောတူညီချက်အသစ်လက်မှတ်ရေးထိုးခဲ့တာပါ။ကျွန်းစုတွေနဲ့ဖွဲ့စည်းထားတဲ့ဖိလစ်ပိုင်နိုင်ငံဟာတောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံနဲ့တင်းမာမှုတွေရှိနေတဲ့နိုင်ငံတွေထဲမှာရှေ့ဆုံးကအရင်ဆိုင်နေရတဲ့နိုင်ငံဖြစ်တဲ့အကြောင်းဖိလစ်ပိုင်သမ္မတဖာဒီနန်မာကော့ဂျူနီယာကပြောဆိုသွားပါတယ်ရှင်
ဗီယူအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာဘက်9နိုင်ကနေ10နိုင်အထိလိုက်ဒိုမီတာ32 kHz 9303ညာနဲ့9383ညာလိုက်ဒိုမီတာ51 kHz 5885တို့ပြင်စနစ်တင်းနှုန်းနေမှာတော့လိုက်လိုက်မီတာ190 kHz 1505နေပြီးတော့ထိုးလင့်ပေးနေပါခင်ဗျာ
VOA အမေရိကန်တန်ကသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်တရုတ်နိုင်ငံသားကြီးဝင်ကြီးရဲ့ဒီကနေ့စတင်လိုက်တဲ့မြန်မာနိုင်ငံခီးစဉ်မှာစစ်ကောင်စီထိတ်တန့်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်။တရုတ်နိုင်ငံသားကြီးဝင်ကြီးချင်ကန်းဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်အစ်မြင့်အရာရှိတွေနဲ့နေပြည်တော်မှာဒီကနေ့ပဲတွေ့ဆုံခဲ့ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါတယ်။တရုတ်နိုင်ငံသားကြီးဝင်ကြီးအဖြစ်တာဝန်ယူခဲ့ပြီးမြန်မာနိုင်ငံကိုပထမဆုံးရောက်ရှိလာတဲ့ခီးစဉ်ဟာနိုင်ငံတကာအလဲမှာမြန်မာနိုင်ငံကိုထောက်ခံကြောင်းပြသရာရောက်တယ်လို့စစ်ကောင်စီအကြီးအကဲကပြောဆိုခဲ့ကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တွေ့ဆုံမှုအတွင်းနိုင်ငံရေးတန်တမာရေးဖွံ့ဖြိုးရေးကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းလည်းဖော်ပြပေမဲ့အသေးစိတ်တော့မပြောပါဘူး။စစ်ကောင်စီထိတ်တန့်တာဝန်ရှိသူတွေနဲ့ဒီကနေ့တွေ့ဆုံမှုနဲ့ပတ်သက်လို့တော့တရုတ်အစိုးရကလက်တလောသတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။နေပြည်တော်ကမသွားခင်အင်ကာနေအစောပိုင်းမှာပဲတရုတ်နိုင်ငံသားကြီးဝင်ကြီးဟာမြန်မာနိုင်ငံနဲ့နယ်စပ်ကိုတွားရောက်ခဲ့ပြီးဒေသခံအာဏာပိုင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။မိုင်ပေါင်း1300ကျော်ရှည်လျားတဲ့မြန်မာနဲ့နယ်နိမိတ်တစ်လျှောက်တည်ငြိမ်မှုရရှိရေးနယ်စပ်ဖြတ်ကျော်ရာဇဝတ်မှုနှိမ်နင်းရေးကြိုးပမ်းဖို့လည်းနိုင်ငံသားကြီးဝင်ကြီးကဒေသခံအာဏာပိုင်တွေကိုပြောပါတယ်။မြန်မာနိုင်ငံခီးစဉ်မတိုင်ခင်မှာပဲတရုတ်နိုင်ငံသားကြီးဝင်ကြီးဟာကုလသမဂ္ဂအထူးရေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာနဲ့ဘေကျင်းမြို့မှာတွေ့ဆုံပြီးမြမအရေးဆွေးနွေးခဲ့ပါတယ်။ တွေ့ဆုံမှုအတွင်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့သက်ဆိုင်သူတွေဆွေးနွေးပြောဆိုကြဖို့စာနာမှုအကူအညီတွေပေးဖို့နဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ရဲ့တာဝန်တွေကိုအကောင့်ထဲပေါ်ရေးကိစ္စအပါအဝင်အာဆီယံဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲပေါ်ရေးကြိုးပမ်းမှုတွေကိုနိုင်ငံတကာလေးစားဖို့တရုတ်တန်တမန်ကတရုတ်နိုင်ငံရဲ့ဝန်ကြီးရဲ့ဒီကနေ့စတင်တဲ့မြန်မာနိုင်ငံခီးစင်မှာစစ်ကောင်စီထိပ်တန်းရောက်တာဝန်ရှိသူတွေကိုပြောကြားလိမ့်မယ်လို့ယူဆကြရပါတယ်ခင်ဗျာ။
ထိုင်းမြန်မာနယ်စပ်ဒက်ပီနယ်မှာမြန်မာလူငယ်နှစ်ဦးကိုထိုင်းလုံခြုံရေးတပ်ဖွဲ့တွေလက်နက်ငယ်တချို့နဲ့အတူဖမ်းဆီးခဲ့မိကြောင်းထိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။တနင်္လာနေ့ကဖိုဖရာမြို့နယ်နဲ့အုံဖြန်သွားကာလမှာစိုင်းကယ်တစ်စီးကိုထိုင်းရဲလုံခြုံရေးတပ်ဖွဲ့တွေရပ်တန့်ဆစ်ဆီးခဲ့တာမှာမြန်မာလူငယ်နှစ်ဦးကိုဓာတ်မြေဩဇာအိတ်ထဲဝှက်ယူလာတဲ့မောင်းပြန်ရိုင်ဖယ်လက်နက်နှစ်လက်နဲ့အတူဖမ်းဆီးမိခဲ့တယ်လို့လည်းပြောပါတယ်။ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတယောက်ကတော့ဖမ်းဆီးခံရတဲ့သူတွေဟာဘယ်အဖွဲ့ကဆိုတာအတိအကျမသိရသေးဘူးလို့ပြောပါတယ်။
မြန်မာနိုင်ငံမှာလူပေါင်း18တန်းကျော်လူသားချင်းစာနာမှုအကူအညီတွေလိုအပ်နေပြီးတဘာပေါ်မှာအရှုပ်ထွေးဆုံးတဲ့အကြီးမားဆုံးလူသားချင်းစာနာမှုဆိုင်ရာ
မဲဆောက်ရဲမှုမော်ဆန်ကဲဝန်ကတော့အခုလိုဖမ်းဆီးနိုင်ခဲ့တဲ့ရဲဝန်တန်းတွေကိုဝန်ထမ်းကောင်းစုတစိပ်ပေးခဲ့ပြီးအခုလိုနယ်စပ်ဒေသမှာလက်နက်ကိုင်အားစုတွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်စစ်ဆေးဖို့ကိုလည်းအရေးပေါ်အစည်းအဝေးပြုလုပ်ခဲ့ကြောင်းသိရပါဗျ။ဖမ်းဆီးခံရတဲ့လူငယ်နှစ်ဦးကိုတရားမဝင်စစ်တုံးပစ္စည်းတယ်ဆောင်မှုနဲ့နိုင်ငံတွင်းခိုးဝင်မှုတွေနဲ့တရားစွဲသွားမယ်လို့မဲဆောက်ရဲတပ်ဖွဲ့ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်ရှင်။
မြန်မာနိုင်ငံမှာလူပေါင်း18တန်းကျော်လူသားချင်းစာနာမှုအကူအညီလိုအပ်နေပြီးကမ္ဘာပေါ်မှာအရှုပ်ထွေးဆုံးတဲ့အကြီးမားဆုံးလူသားချင်းစာနာမှုဆိုင်ရာအကြက်တဲကိုရင်ဆိုင်နေရတဲ့အကြောင်းမကြာသေးခင်ကမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့နိုင်ငံတကာချက်ချင်းီနဲ့လာချန်ဒီအသင်း IFRC အရှပစိဖိတ်ဒေသဆိုင်ရာဒါရိုက်တာအလက်ဆန်ဒရာမာတေရိုကပြောပါတယ်နိုင်ငံတော်အကြက်တဲကြောင့်တိတောက်ခရောက်နေသူအားလုံးစီအကူအညီပေးရေးဘယ်အဖွဲ့အစည်းကမှတာဝန်ယူဆောင်ရွက်ပေးနိုင်ခြင်းမရှိသေးဘူးလို့လည်းသူကပြောဆိုလိုက်ပါတယ်ခင်ဗျာ
အာဆီယံဒေတာရင်းစည်းဝါးရေးဖွံ့ဖြိုးမှုအားကောင်းနေဆဲဖြစ်ပေမဲ့အခြေအနေကိုစောင့်ကြည့်ဖို့လိုတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံဘန်ဒါယေးဝန်ကြီးဆရီမူလီရာနီအင်ဒရာဝတီကတောင်ကိုရီးယားနိုင်ငံအင်ချိုမှာကျင်းပတဲ့အာဆီယံအပေါင်းအသုံးဘန်ဒါယေးဝန်ကြီးတွေနဲ့ဘန်အုပ်ချုပ်ရေးမှူးတွေရဲ့အစည်းအဝေးမှာပြောဆိုသွားပါတယ်။အာဆီယံဒေတာရင်းစည်းဝါးရေးဖွံ့ဖြိုးမှုဟာကံကောင်းစွာနဲ့ပဲကြန့်ခိုင်အားကောင်းတဲ့အခြေအနေဆက်ရှိနေပြီးကမ္ဘာစည်းဝါးရေးဖွံ့ဖြိုးမှုမှာအရေးပါတဲ့အစိပ်ပိုင်းအဖြစ်ဆက်ရှိနေတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံဘန်ဒါယေးဝန်ကြီးဆရီမူလီရာဒီအင်ဒရာဝတီကပြောဆိုသွားပါဒါပေမဲ့လည်းငွေကြေးဖောင်းပွားမှုရဲ့ဖိအားပေးမှုစွန့်အင်နဲ့စားနပ်ရိက္ခာလုံလောက်မှုနေတာပထဝီအနေထားရတစားစီကွဲပြားနေတဲ့အခြေအနေတွေရဲ့ရပ်ခတ်မှုကိုတော့စောင့်ကြည့်ရလိမ့်အောင်ပဲလို့သူကပြောဆိုသွားတာပါမထင်မှတ်တဲ့စီးပွားရေးထိခိုက်နိုင်တဲ့ရိုက်ခတ်လာနေခြေတွေကိုဟန်တားဖို့အတားအဆီးတွေခိုင်ခိုင်မာမာထားရှိနိုင်ရေးကိစ္စကိုတရုတ်တောင်ကိုရီးယားဂျပန်နဲ့အာဆီယံ၃နိုင်ငံပူးပေါင်းကျင်းပတဲ့အာဆီယံအပေါင်းအသုံးဘဏ္ဍာရေးဝန်ကြီးတွေရဲ့အစည်းအဝေးမှာအဓိကဆွေးနွေးကြပါလိမ့်မယ်ရှင်နောက်ဆုံးရသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူကျွန်မအလေးမာကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့နောက်ဆုံးရသတင်းပြပုတ်ချက်တွေနဲ့သတင်းဆောင်ပါတွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်။အခုရင်ဆုံးတော့ချင်းပြည်နယ်ဟာခါမျိုးဘက်မှာတိုက်ပွဲတွေကြောင့်ဒေသခံထောင်ထဲကြီးတင်းရှောင်နေရတဲ့သတင်းပြပုတ်ချက်ကိုစပြီးပြောပြပေးပါမယ်။ချင်းပြည်နယ်ဟာခါမျိုးနယ်အတွင်းမှာစစ်ကောင်စီတပ်နဲ့ CNA CDF အကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတိုက်ပွဲဖြစ်ပွားရာချွန်ကျုံရွာကဒေသခံရွာသူရွာသား2000ကျော်ဟာနေရက်စွန့်ခွာတင်းရှောင်နေရပါတယ်။အထူးသဖြင့်တောတောင်တွေထဲတင်းရှောင်နေသူတွေဟာနေရက်မပြောင်းနိုင်ပဲစားဝတ်နေရက်အခက်အခဲတွေ့ကြုံနေရတယ်လို့ချင်းလူအခွင့်အရေးအဖွဲ့တာဝန်ရှိသူကပြောပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုစောဝင်းလိုင်ကပြောပြပေးပါရှင်
။ချင်းပြည်နယ်ဟာခါမြို့နယ်အတွင်းဖြစ်ပွားနေတဲ့စစ်ကောင်စီတပ်နဲ့ CNA CDF ပူးပေါင်းတပ်တွေကြားကတိုက်ပွဲတွေဟာဧပြီလဒုတိယပတ်လောက်ကစတင်ခဲ့တာပါ။လက်ရှိအချိန်ထိလည်းတိုက်ပွဲတွေဟာဆက်လက်ပြင်းထန်နေဆဲဖြစ်ကြောင်းချင်းမျိုးသားတပ်မတော်CNA ရဲ့ပြောရေးဆိုခွင့်ရှိသူစလိုင်းထက်နေက VO ကိုအခုလိုပြောပါတယ
်အခုဟာခါမြို့နယ်ထဲမှာတိုက်ပွဲနှစ်နေရာမှာရှိနေတယ်တနေရာကတော့ဒီခြုံကျွန်းကအဲ့ဒီမှာသူတို့ဘက်ကအကျအဆုံးတော့ကျွန်တော်တို့မသိဘူးကျွန်တော်တို့ဘက်က၃ရက်အနည်းငယ်တန်းရာရတာပေါ့နော်အဲ့ဒါတနေရာပေါ့နောက်ကံကိုကနဲ့တက်လာတဲ့ဒီတမခွန်ဆက်ခွန်ကစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ကျွန်တော်တို့နဲ့ဒီဟာခါကနေမိုင်30လောက်ဝေးတဲ့နေရာမှာကျွန်တော်တို့မင်းကတိုက်ပွဲဖြစ်တော့ကျွန်တော်တို့ဘက်ကလက်နဲ့ဆက်လက်လက်ကြီးဆန်တယ်တင်းစီရတယ်အထိခိုက်တော့ကျွန်တော်တို့မသိဘူးပေါ့ကျွန်တော်တို့ဖက်ကတော့အထိခိုက်တော့မရှိဘူးအဲ့ဒါကြောင့်လေအခုပဲဟိုဖုန်းဆက်နေတဲ့အချိန်မှာပဲ အဲ့ဒီနေရာမှာပုံကျဲလေလေးချီပုံလာတဲ့သွားပေါ့နော်အဲ့ဒီမှာ Vantalance ဘယ်ကျဲရောတော်မှာပုံကျတယ်ပေါ့အထူးခိုင်ရောဘယ်လောက်ရှိလဲတော့ကျွန်တော်တို့အတိပြည့်ချက်ရယူနေဆက်ဖြစ်ပါတယ်
ချွန်ကျုံရွာတိုက်ပွဲကတော့အရင်လတိုက်ပွဲအတွင်းပျက်စီးသွားတဲ့တန်ကြပ်ကာရင်တွေကိုစစ်ကောင်စီကပြန်လည်တည်ယူစဉ်ဖြစ်ခဲ့တာလို့ဆိုပါတယ်ချွန်ကျုံရွာမှာဧပြီလ17ရက်နေ့ကစတင်ပြီးတိုက်ပွဲဖြစ်ပွားခဲ့တာပါဒီတိုက်ပွဲကြောင့်ချွန်ကျုံရွာသား2000ကျော်တိမ်းရှောင်နေခဲ့ကြရပြီးတောတောင်တွေအတွင်းခုံအောင်းနေသူတွေဟာစောင့်ဝင်ရေးအခက်အခဲရှိနေကြောင်း CHRO ခေါ်ချင်းလူခွင့်ရေးအဖွဲ့ကစလိုက်မန်းဟေလျံကပြောပါတယ
်ချွန်ကျုံကပြည်သူကြသားတွေကကြောင်မလာခင်ပါအများဖြစ်တော့အခါမျိုးကိုပြောင်းရှိပြီးတော့စစ်ပစ်ဆောင်တယ်တချို့လူတွေကတုတ်ထေးတွေမှာပုံနေလူတွေရှိတယ်အဲ့ဒီတုတ်ထေးပုံနေလူတွေကအခုချင်းတည်းကအင်ဂျင်လို့မရတဲ့ကံကတော်တော်လေးအဆောက်အအုံကြီးချစ်ချစ်ရှိလို့ကျွန်တော်ကြည့်ရတယ်သူကျွန်တော်ကိုကျွန်တော်ရဲ့အာဒီထပ်တော်တော်လူကြီး2000ကျော်ရှိတယ်ပေါ့နော်2400ကျော်ရှိတယ်လို့ကျွန်တော်ကြည့်ထားတယ်သူတို့အလုံးတွေပေါ့နော်တယောက်မှမချန်စစ်ပစ်ဆောင်အနေထားနဲ့ရှိနေကြတယ်
ချွန်ကျုံရွာတိုက်ပွဲဖြစ်ပြီးနောက်မှာစစ်ကောင်စီဘက်ကလေကြောင်းတက်ခိုက်တာတွေဇက်တိုက်ပြုတ်လို့နေကြောင်းလဲအခုလို့ဆက်ပြောပါတယ
်ချွန်ကျုံရွာတိုက်ပွဲဖြစ်တဲ့ဆားကတော့ April 17ရက်နေ့ကလည်းဆားပြီပေါ့နော်ဆိုတော့အခုဆိုရင်တော့3ပတ်ကျော်ကျော်လောက်ရှိပြီပေါ့ဟုတ်လေကြောင်းတက်ခိုက်မှုတွေလည်းအချင်းချင်းကြီးတယ်ဟုတ်17ရက်နေ့မှာလုပ်တယ်ပြီးတော့12ရက်နေ့မှာလည်းတိုက်ခိုက်တယ်13ရက်မှာလည်းတိုက်ခိုက်တယ်14ရက်မှာလည်းတိုက်ခိုက်တယ်ပြီးရင်တော့23ရက်နေ့မှာလည်းတိုက်ခိုက်တယ်ပြီးရင်တော့30ရက်နေ့မနေ့ကဆန္ဒမေးလာတရင်နေမှာပေါ့နော်စစ်တပ်တိုက်ခဲ့တာသူတွေ့ရတယ်ဟုတ
်ချွန်ကျုံရွာတိုက်ပွဲအတွင်းမှာတော့ဒေသခံရွာသားတွေဟာတိုက်ပွဲမစတင်မီရွာလုံးကျွတ်တင်းဆောင်ခဲ့ကြတာကြောင့်ထိခိုက်ဒေဆုံးတာမကြားသိရကြောင်းလည်းပြောပါတယ်ဟာခါမျိုးရဲ့အဓိကဆက်သွယ်လမ်းဖြစ်တဲ့ဟာခါကလေးလမ်းနဲ့ဟာခါဂံကောလမ်းမှာတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ကုံစီစစ်စစ်မှုတွေခက်ခဲလာနေပြီးဟာခါမျိုးမှာစံစီစာစတဲ့အခြေခံစားတောက်ကုန်တွေနဲ့73စီစည်းတွေမြင့်တက်လာနေပါတယ်ဟာခါမျိုးအနီးတိုက်ပွဲတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
။ချင်းပြည်နယ်ဟာခါမျိုးဘက်မှာတိုက်ပွဲတွေကြောင့်ဒေသခံထောင်နဲ့ချီတင်းဆောင်နေရတဲ့သတင်းကိုစောဝင်းလိုက်ပြောပြပေးခဲ့တာပါ။တစ်ဆက်သေးပါပဲ။ကြားပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်ကြရအောင်ပါ။စီရီတင်မာနေတဲ့ရှန်ကီယာနေစပ်မှာဖဲခုံပင်လောင်းမြို့နယ်အစပ်မှာဒီကနေ့အထိဂျိုကြားဂျိုကြားနှစ်ဖက်ပစ်ခတ်မှုတွေရှိနေတဲ့ဆဲပဲလို့ KNDF က VOE ကိုပြောပါရယ်ဒီမော်ဆိုမြို့နယ်ထဲမှာတော့တိုက်ပွဲမရှိပေမဲ့ဒေသခံတွေရှိရဘက်ကိုစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခတ်နေပါတယ်ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးမှတ်မှတ်သိအောင်ကပြောပြပေးပါမယ်ရှင
်စစ်ကောင်စီရဲ့ထိုးစစ်ဆင်လှုပ်ရှားမှုတွေကြောင့်ပြီးခဲ့တဲ့ February ကလေးကတိုက်ပွဲဖြစ်ပွားခဲ့တဲ့ရှမ်းပြည်တောင်ပိုင်းဖဲခုံပင်လောင်းမြို့နယ်ဆက်မှာဒီကနေ့မေလ2ရက်နေ့အထိနှစ်ဖက်ပစ်ခတ်တိုက်ခိုက်မှုတွေကြိုကြာကြိုကြာဖြစ်နေစေပဲလို့ကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF တာဝန်ရှိသူတူက VOE ကိုပြောပါတယ်
။တခုံနဲ့ပင်ကောင်းနဲ့တက်မှာတော့ပုံမှန်တိုက်ရပါတော့။သူစိတ်ကြီးတော့နည်းနည်းလေးနှစ်ဖက်ပြောမလဲ။သူတစ်ချက်တစ်ချက်ကြိုကြာကြိုကြာပေါ်တော့ထိတိမှုတွေရှိပါတယ်ဆို။စစ်ကောင်စီကရှိသေးတယ်နော်။မဟုတ်သေးဘူး။ဒါပေမဲ့ကျွန်တော်တို့ဒီလက်စလုံးဖက်ကတွေမှကျွန်တော်တို့စူပေါင်းတက်တွေကသူတို့ကိုတိုက်ခိုက်တဲ့အခါမှာသူတို့ကဒီနည်းနည်းထိနာတော့ပေါ့နော်။ဒီတော့ဒီရပ်စလုံးရဲ့အကျော်ပေါ့နော်။ညာကျော်လာမှရှိတဲ့ဒီတောင်ပိုင်းတင်ဖက်ကိုသူတို့ဆုတ်သွားတယ်။တောင်ပိုင်းတင်မှာသူတို့တက်ခွေထားတာပေါ့နော
်။ဒီမော်ဆူမြို့နယ်ထဲမှာဒီကနေ့တိုက်ပွဲမရှိပေမဲ့ပြီးခဲ့တဲ့ရက်ပိုင်းတွင်တိုက်ပွဲအနည်းငယ်ရှိခဲ့ပါတယ်။ဒီတော့တွင်မှာစစ်ကောင်စီကလက်နက်ကြီးတွေနဲ့တစ်ဖက်သက်တောက်လျှောက်ပစ်ခတ်နေပေမဲ့အရက်သားထိခိုက်မှုတော့မရှိသေးဘူးလို့ KNDF ကပြောပါတယ်။
တက်ခွေကတော့မဖြစ်ဘူးပေါ့နော်။တစ်ဖက်ကဒီရက်ဟိုမနက်ပိုင်းမှာစစ်ကောင်စီဒီကနေ့လက်ကြည့်ပါတော့စစ်ကောင်စီရဲ့ဒီမော့ဆိုရှိဖိုက်တက်တဲ့ခက်ခါတွေမှာလက်ကြည့်နဲ့ဆယ်လုံးလောက်ပြစ်တယ်ပေါ့။ကံကောင်းရှင်တော့ဒီဒီလူသူအထီးခိုက်တော့မရှိဘူးပေါ့နော်။ဒါတော့တိုက်ပွဲလည်းမဖြစ်ဘူးအဲ့နေရာတွေကပြီးတော့အမကတကယ်လူသူတွေနေတဲ့နေရာတွေနော်။မဆေးခိုင်တန်းတွေလည်းအများကြီးရှိတယ်။အဲ့နာလေးမှာတော့ဟိုစနက်ကြီးစားတော့တည်ရတယ်။လူသူတော့ခက်ခါမျိုးရှိပါတော့။ဒီမော့ဆိုရှိဖက်ချက်မှာကတော့ပြည်ပြည်မှုဒီရက်ပိုင်းတွေမှာတော့ဟိုနည်းနည်းလေးတော့ရှိတယ်။ဒီတင်လာလည်းပဲပေါ့နော်။ဒါတော့လည်းဒီရက်ဆိုလို့ရှိရင်တော့မရှိဘူးပေါ့
။ဒီမော်ဆူရှိဘက်ချမ်းမှာကျန်နေတဲ့စစ်ဆောင်ဒေသခံတူကတော့နှစ်ဖက်တိုက်ပွဲရှိသည်ဖြစ်စေမရှိသည်ဖြစ်စေလက်နက်ကြီးကတော့အနေနဲ့ညာညာပစ်ခတ်မှုရှိတယ်လို့ပြောပါတယ်
။အတော်နည်းရောညာရောကြောင်းကြားတာပေါ့နော်။တိုက်ပွဲမရှိအောင်မသူလက်နက်ကြီးနဲ့ထွက်လာအမျိုးအသားကျဲဘာလို့လဲဆိုဒီနာနဲ့သူတို့ထွက်နေလဲမီးမီးလေးပဲလေအဲကြောင့်မို့ညာနာနေရတဲ့နေရာကျနေတချို့ကတော့တောင်ပေါ်မှာသူတို့ထွက်လာအမြဲမနေရညရောရွာထဲမှာဆိုလူတိတ်မရှိတော့သူများရအကလုံးရှောက်ကုန်လို့ဆိုရွာထဲမှာလူတိတ်မရှိရော
စစ်ကောင်စီလေးချောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်ဒေသခံအများစုဟာဘေးကင်းတဲ့ရဝေးစီကိုပြောင်းရွှေ့နေထိုင်ကြပြီးတော့ငွေကြေးအခက်အခဲရှိသူနဲ့တွားလာရေးအဆင်မပြေတဲ့သူအနည်းငယ်လောက်သာကျန်တယ်လို့ပြောပါရယ်လက်နက်ကြီးပစ်ခတ်တံတွေကြားရင်ပုံခိုခြင်းနဲ့မှပုံခိုရပြီးတော့အမြဲတမ်းစိုးရင်ကြောက်လန့်နေရကြောင်းလည်းပြောဆိုကြပါရယ်စစ်ကောင်စီအနေနဲ့လက်နက်ကြီးတွေအသုံးပြုပြီးဘာကြောင့်ပစ်ခတ်တိုက်ခိုက်နေသလဲဆိုတာကိုမသိဘူးလို့ဒေသခံတွေကပြောပါရယ်ကုတလောလက်နက်ကြီးပစ်ခတ်မှုတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမရှိသေးပါဘူးရှင်
KNI ဒေတာမှာစီရေးတင်မာမှုတွေဆက်လက်ပေါ်ပေါက်နေတဲ့တဲ့မှတ်မှတ်စရအောင်ကပြောပြပေးခဲ့တာပါအခုတော့မြန်မာနိုင်ငံမှာကိုဗစ်တကြော့ပြန်ကူးစက်မှုအခြေအနေသတင်းပေးပို့ချက်ကိုမထုတ်လွှင့်ပေးခင်မှာခင်ဦးမျိုးနယ်ဘက်ကမိဘသစ်ဒေတာခံတွေအကူအညီလိုအပ်နေတဲ့တဲ့ကိုဆက်ပြီးတော့ပြောပြပေးပါမယ်စကိုင်းတိုင်းခင်ဦးမျိုးနယ်တဲကမြို့သစ်ရွာမှာမီးရှို့ခံရတာကြောင့်နေအိမ်400ကျော်မီးလောင်ကျွမ်းခဲ့ပြီးဒေသခံကျွေးရသားတွေဟာအကူအညီတွေလိုအပ်နေပါတယ်။မတန်ရှင်းတဲ့ရေတွေတောက်မိပြီးနောက်ဆက်တွဲရောဂါတွေဖြစ်လာမှကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးကိုစံကျော်ကပြောပြပေးပါရှင်
။ပြီးခဲ့တဲ့ဧပြီ28ရက်ကခင်ဦးမြို့နယ်ကမြို့သစ်ရွာကိုစစ်တပ်ကနေမြေရှင်းလင်းတာတွေပြုလုပ်ခဲ့ပြီးတဲ့နောက်မြို့သစ်ရွာကနေအိမ်400ကျော်မီးလောင်ဆုံးရှုံးခဲ့ရပါတယ်။အိမ်ခြေ900နီးပါးရှိတဲ့မြို့သစ်ရွာဟာနေအိမ်100နီးပါးလောက်ပဲကျန်ရှိတော့ပြီးဒေသခံတွေဟာလည်းအကူအညီတွေလိုအပ်နေပါတယ်။နေထိုင်စားတောက်ရေးပါအခက်အခဲရှိနေတဲ့အပြင်ကြေးရွာကရေတုံကင်တွေပါမီးလောင်သွားရတဲ့အတွက်တောက်သုံးရေးပါခက်ခဲနေတာပါ။ဒီအခြေအနေနဲ့ပတ်သက်လို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတူက VOA ကိုအခုလိုပြောပါတယ်
။ဒေသလုံးနီးပါးလိုလိုမီးလောင်သွားတော့ဟိုအကုန်လုံးမိတဲ့ပါသွားရတာဆိုတော့သူ့လည်းကိုမကယ်နိုင်ကိုလည်းသူမကယ်နိုင်ဟိုစားတော့ဖို့နေဖို့ထိုင်ဖို့ကတည်းဒီလောလောဆယ်ထိုင်ဖို့ရာဟိုကရေးကမရှိတော့ထရွက်ကလည်းခုတ်ဖို့ကမလွယ်အဲ့ကြတော့အစာဦးစားဖို့ကလည်းမလွယ်တော့အဲ့ကြတော့ခုလောလောဆယ်ဒီကကရေတောက်ဖို့ကရေတွင်းကကိုရေတွင်းနဲ့ကိုတောက်ဖို့ကကိုရေတွင်းကမိတဲ့ပါသွားတော့ရေတွင်းလုံးလေးလည်းမပြေနိုင်တော့အဲ့ဒီမိလောင်ထားတဲ့ဒီပိုင်းငုတ်တို့လေးတွေကိုအဲ့ဒီဟာလေးကိုခွက်လေးနဲ့အိုးလေးနဲ့ပုံလေးနဲ့အုပ်ပြီးတော့ကင်းကြောင်းလေးနဲ့စို့ပြီးတော့ပိတ်ထားရတာလောလောဆယ်မင်းချက်ဖို့ဆိုရလဲအိုးခွက်ပကံကလောင်းကလည်းမရှိနေဖို့ထိုင်ဖို့ကလည်းတဲရလည်းမရှိအခုလောလောဆယ်ရေးတတ်ဖို့ရေးရင်းကလည်းတုံငင်လုတ်ဖို့ဟာကစင်မကြီးနိုင်အဲလိုဖြစ်နေတော့အကျတော့တုံငင်လေးကိုလောလောဆယ်အရင်လိုအပ်နေကြတာပေါ့နော
်လက်ရှိအင်ဂျင်400ကျော်ကမီးပေးတင့်ဒေသခံတွေဟာအဆင်ပြေတယ်လို့နေထိုင်စားတောက်နေရတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတွေကပြောပါတယ်နေထိုင်စားတောက်ရေးခက်ခဲနေတဲ့အတွက်နောက်ဆက်တွဲရောဂါတွေဖြစ်လာမှာကိုလည်းစိုးရိမ်နေကြတယ်လို့ဒေသခံတူကအခုလိုပြောပါတယ်
ခနာကိုခန်းချောက်တာတော့ဘာလို့ပေါ့ဒီတက်မမီတော့ပါဗျာအဲ့လိုလေးတော့ဖြစ်နိုင်ရင်ရမှာပေါ့ဗျာပေါင်းပေါင်းရက်ကလည်းအဲ့လိုပါဗျာဒီတက်စီမီးရမမှတော့ဒီအဝီစီဒီဥမာဒီအောက်ကနေထွက်တဲ့ပေါ့ရေမတော့တော့မူးရေတော့ဘာလို့ချောင်းရင်ညောင်းရင်တော့ကတော့ဝင်းချောရောဂါလို့ကာလာဝင်းရောဂါလို့ဘာလို့ဖြစ်နိုင်တာပေါ့ဗျာ
ခင်ဦးမျိုးနယ်တဲကကြေးရွာတွေကိုစစ်တက်ကမကြာခဏဆိုသလိုနေမြေရှင်းလင်းနေပြီးဒေသခံတွေဟာမကြာတောတောင်တွေတဲတင်းရှောင်နေရတာမှာအဲ့ဒီလိုတင်းရှောင်နေရသူတွေတဲမိဘသင့်ဒေသခံတွေလည်းအများပြားပါဝင်ပါတယ်လက်ရှိအချိန်ထိခင်ဦးမျိုးနယ်ထဲမှာကြေးရွာ80နီးပါးကနေအိမ်9000နီးပါးမီးရှို့ခံထားရတယ်လို့မြေပြင်စီရင်ကောက်ယူသူတွေကပြောပေမဲ့ VOA အနေနဲ့တိကျအတည်ပြုလို့တော့မရသေးပါဘူးကြေးရွာကနေအိမ်တွေမီးရှို့ခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကအခုချိန်ထိတည်င်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
စကိုင်းတိုင်းခင်ဦးမျိုးနယ်ကမီးပေသင့်ဒေသခံတွေအကူအညီလိုအပ်နေတဲ့တဲ့ရင်ကိုကိုစံကျော်ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတကြောပြန်တိုးလာတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပြောပြပေးပါမယ်မြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်ခံရသူတစ်စက်ထက်တစ်စက်များလာနေပြီးတနည်းတာတွေးရှိတဲ့အတည်ပြုလူနာဦးရေဟာ100ကျော်လာတဲ့အထိရှိနေပါတယ်နိုင်ငံတချို့နဲ့မြန်မာရဲ့အိမ်နီးချင်းထိုင်းနိုင်ငံမှာပါကူးစက်များကိုဗစ်မျိုးဗီဇပြောင်းယောဂါပိုးမျိုးခွဲတွေးရှိထားတာကြောင့်ကဲယောဂါစီးမြင်တွေလိုက်နာဖို့ကိုတိုက်တွန်းနေကြပြီးကုညီတဲ့သူတွေဟာလည်းကြိုတင်ပြင်ဆင်တာတွေစောင့်ရထားတယ်လို့ပြောပါရယ်ဒီကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးမဆုမုံကပြောပြပေးပါရှင
်မြန်မာပြည်တွင်းမှာကိုဗစ် -19 ကဲယောဂါဖြစ်ပွားကူးစက်မှုကပြီးခဲ့တဲ့ဧပြီလဇန်းကနေစပြီးတော့မြင့်တက်လာတာကနေတကြံပြီးသွားတဲ့နောက်ပိုင်းမှာတော့အတီးပြူလူနာဥယေကတစားထက်တစားတိုးလာနေပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့24နာရီအတွင်းဓာတ်ခွဲအတီးပြူလူနာတွေ့ရှိမှုဟာနေ့စဉ်နေပါ100ဝန်းကျင်ထိရှိလာနေပါတယ်။ဒါဟာဓာတ်ခွဲအတီးပြူနိုင်တဲ့အရေးအတွက်ဖြစ်ပြီးတော့အခုကာလမှာဖျားနာသူအများစုဟာကိုဗစ် -19 ကပ်ရောဂါရှိမရှိစစ်ဆေးတာမျိုးမရှိလို့အမှန်တကယ်မြေပြင်မှာဖြစ်ပွားကူးစက်သူတွေဟာဒီထက်ပိုများနိုင်တယ်လို့ကယောဂါတိုက်ဖြတ်ရေးဆောင်ရွက်နေသူတွေကပြောပါတယ်ကိုဗစ် -19 ကယောဂါကူးစက်ခံရလို့အကူအညီတောင်းလာတာမျိုးအခုရပိုင်းထဲမှာမရှိသေးပေမဲ့ ကြိုတင်ပြီးတော့ပြင်ဆင်မှုတွေလုပ်ထားတယ်လို့မယန်းကုန်းမြို့နယ်ပရာဟိတအသင်းတာဝန်ခံကပြောပါတယ်
ကျွန်တော်တို့ဒီအတင်းခြေဆိုင်တဲ့ဘက်မှာကျွန်တော်တို့အဲ့လိုကိုဗစ်ကလက္ခဏာတော့ရှိရပြဒါပေမဲ့အဲ့ဒီတရှိရတွေ့တယ်သူတို့အဲ့လိုလူနာပယ်ယူရတာတွေကတော့ဒီအခုချိန်ကြီးတော့အဲ့ဒီကိုဗစ်လူနာပြန်ပယ်ရတဲ့အနေထားမရှိသေးဘူးဆိုတော့လေကျွန်တော်ကပြောရခက်တယ်အဲ့ဒီချုပ်ဖြစ်တဲ့နေရာတွေတချို့မြို့နယ်တွေကတော့ပရိုက်တာတင်နေပြန်ပယ်နေပြုနေရတယ်ဆိုတော့ကျွန်တော်တွေ့ရပါတယ်ဗျကျွန်တော်တို့ကမှတော့လေကိုဗစ်ကတန်တရားလူနာလောက်တွေဖြားနာတယ်စီးရုံပို့တယ်အဲ့လောက်နဲ့နောက်သူဖြားကြရရင်တော့မဟုတ်တော့ပဲနဲ့၄၀ရာစီကံသွားကြပြီးတောက်ကြတဲ့လူတွေကများတဲ့အခါကျတော့ကျွန်တော်တို့ရှိရတော့တဲ့ပို့တဲ့ဆောင်ရတဲ့အနေထားမျိုးကတော့အချိန်ပြီးတော့အခုချိန်ပြီးတော့မလုပ်ရသေးဘူးပေါ့ကျွန်တော်တို့ဘက်ကလိုရတာတော့ပြင်ဆင်ထားပါတယ်ဗျာဟုတ်ကဲ့
ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကနေနောက်ဆုံးတွေ့ရှိထားတဲ့ COVID-19 မျိုးရိုးဗီဇပြောင်းယောဂပို့ Arthrex HBB PDX 1 PDX 1 Cisco မြန်မာနိုင်ငံကဓာတ်ခွဲအတီးပြု Luna Test တွေစီမှာဖြစ်ပွားကူးစက်တာမတွေ့ရသေးပေမဲ့အိန္ဒိယထိုင်းနိုင်ငံမှာတော့တွေ့ရှိထားပြီးဖြစ်ပါတယ်ပြည်တွင်းမှာတက်ခွဲတွေ့ရှိတဲ့အတီးပြုလူနာတွေစီမှာမျိုးဗီဇပိုးသင့်မတွေ့ရဘူးဆိုပေမဲ့ဒီလိုကိုဗစ်မျိုးစိတ်ကကူးစက်နှုတ်မြန်ဆန်လို့ပြည်တွင်းမှာလည်းရှိနေနိုင်လောက်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့ COVID-19 လှိုင်းထန်တွေရိုက်ခတ်ခံရတုန်းကဖြစ်ပွားကူးစက်ခံရသူနဲ့သေဆုံးသူကအတော်များများရှိခဲ့ပါတယ်ဒါကြောင့်ပိုးတွေ့ရှိသူဥယျာဉ်များလာတဲ့အချိန်ကာလမှာတော့ကယောဂကုသကာကွယ်ရေးပိုင်းကိုကြိုတင်ပြီးတော့ပြင်ဆင်နေကြပါတယ်
။စဖြစ်နေတာတော့ချက်ပေါ့ဒီအလိုင်းဒီဒီမှာကူညီခဲ့ရတဲ့အခါကျတော့အများပြည်သူရဲ့စံမာရေးတော်တော်ကျွန်တော်တို့တက်ဆန်းသွေးကူညီကိုအများရှိနေတာပါ။အဲတော့ကိုဗစ်နဲ့ပတ်သက်ပြီးတော့အရေးကြုံလာခဲ့ရင်တော့ကူညီပီပီအီတွေပြင်ဆင်လာတာမျိုးတွေတော့လူနာတိန်အမ်ဘူလန့်တွေမှာပို့သက်သေးကြရတယ်ပြင်ဆင်လာတယ်။ဒါတွေကတော့ပုံမှန်တိုင်းရိုးရိုးလို့တင်နိုင်လို့နေကြပဲဖြစ်ပါတယ်။ဟိုကျွန်တော်တို့လက်ရှိမှာလည်းကာကွယ်ဆေးထိုးထားတဲ့အဲပြည်သူရေတော့ကလည်းများတဲ့အတွက်ပေါ့နော်ဖြစ်တယ်ဆိုရင်တော့အရင်ကထိခိုက်သေးဆုံးမှုကမများဘူးလို့ကျွန်တော်တို့သိရတယ်ပေါ့။နောက်များသောအဖြစ်ကလည်းစေယုံစေကံသွားတာထက်အိမ်မှာပဲအကုသမှုခံပြီးတော့အလုပ်နေကြတာများတဲ့အတွက်ကျွန်တော်တို့ရှိလို့လည်းဒါဆက်သွယ်မှုရှိသေးတာပေါ့နော်။အခုတခုဖြစ်တဲ့အနေအထားပေါ်မူတည်ပြီးတော့အခြေအနေရတော့ဘယ်လိုပြောင်းလဲရှိမလဲဆိုတော့ကျွန်တော်တို့ကပြောဖို့ခက်နေပါသေးတယ်ကြောက်ဟုတ
်။ COVID မျိုးဗီဇာပိုးသစ် Arthrex က Omicron မျိုးကွဲဖြစ်ပါတယ်။ဒါကြောင့်ကူးစက်မြန်ပြီးတော့ယောဂလက္ခဏာတွေအနေနဲ့ဆိုရင်တော့ဖျားနာတာ၊နှာစီးတာချောင်းဆိုးခေါင်းကြိုက်တာနဲ့လေချောင်းနာတာတွေဖြစ်တတ်ပါတယ်ထူးခြားတဲ့ယောဂလက္ခဏာကတော့မျက်စိနာတာဖြစ်ပါတယ်ကပ်ယောဂကာကွယ်ရေးနည်းလမ်းတွေအတိုင်းအခုဖြစ်ပွားနေတဲ့ကူးစက်မြန်နဲ့ COVID-19 ကပ်ယောဂပိုးသစ်ကိုထိန်းချုပ်နိုင်ရေးနည်းလမ်းတွေကိုအွန်လိုင်းကနေတဆင့်ကျန်းမာရေးပညာပေးနေတဲ့ဒေါက်တာသူရိန်လှိုင်ဝင်းကအခုလိုပြောပြပါတယ
်အဲသူ့မှာကထူးထူးခြားခြားဖြစ်တယ်လို့ရောရှိရဲ့ယောဂလက္ခဏာတခုရှိတယ်အဲ့ဒါဘာလဲဆိုတော့မျက်စိနာတာမျက်စိနာတာကအရင်ကိုဗစ်ဒီမှာကရှိရောရှိတယ်သူ့လောက်မဆိုးဘူးအခုကမျက်စိနာတာကတော်တော်များများမှာဖြစ်ကြတယ်လို့ပြောတယ်ကိုဗစ်ရဲ့လက္ခဏာလည်းမှာပေါ့နော်ဒီအခုမျိုးစိတ်တွေခါကမျက်စိနာတာဖြစ်တယ်လို့ပြောတယ်အဲကျန်တဲ့လက္ခဏာတွေကအတူတူလောက်ပဲပထမဆုံးကတော့ကာကွယ်ဆေးပေါ့နော်ကာကွယ်ဆေးထိုးကာကွယ်ဆေးထိုးတဲ့သူတွေမှာယောဂလက္ခဏာရောနေတယ်ဆိုတဲ့ကိစ္စကအတူတူပဲအရင်တိုင်းပဲအဲတော့ကာကွယ်ဆေးကတော့မဖြစ်မနေထိုးအောင်ပါပဲပြီးတော့အရင်ထိုးထားတဲ့ကာကွယ်ဆေးနဲ့ဘူစတာနဲ့ပေါ့နော်ဝေးသွားပြီဆိုရင်တော့ကျွန်တော်ဘူစတာတစ်ကြိမ်လောက်တော့ပြန်ပြီးတော့ထပ်ထောင်းကာကွယ်ဆေးပေါ့နော်ဘူစတာတစ်ကြိမ်လောက်တော့ပြန်ပြီးတော့ထိုးတင်တယ်နှာခေါင်းပြန်တတ်ဖို့လိုမယ်အဲမကြာခဏဆိုလိုလက်ဆေးဖို့လိုမယ်အရင်တိုင်းပဲလူထူတဲ့နေရာတွေသိမသွားနဲ့ဖျားနာနေတဲ့သူရဲ့ကိုယ်တိုင်လည်းဖျားနာနေရဆိုရင်အပြင်းတွေမထွက်နဲ့လူထူတဲ့နေရာမသွားနဲ့ရုံးနေပိုင်းမသွားနဲ့ဖျားနာနေတဲ့သူနဲ့ဝေးဝေးနေကိုဗစ်ကာကွယ်ဆေးပြန်ထိုးဟိုဘူစတာလေးဖြစ်ဖြစ်ပြန်ထိုးနှာခေါင်းပြန်တတ်လက်ဆေးလောက်ဆိုရပါတယ
်ကာယောဂဖြစ်ပွားကူးစက်တာယောဂလက္ခဏာပြင်းထန်တာနဲ့သေဆုံးနှုန်းကိုရှော့ချနိုင်ရေးCOVID-19 ယောဂထပ်ဆောင်းကာကွယ်ဆေးတွေထိုးနှံမှုကိုလည်းကျန်းမာရေးတာဝန်ရှိတဲ့သူတွေကတိုက်တွန်းနေပါတယ်။အသက်5နှစ်နဲ့အထက်ရှိတဲ့သူတိုင်းကိုဗစ်ကပ်ယောဂကာကွယ်ဆေးတွေထိုးနှံမှုနဲ့တတ်နိုင်သမျှလူထူထပ်တဲ့နေရာတွေကိုရှောင်ကျဉ်တာနှာခေါင်းဆီး mask တွေတပ်ဖို့အပါအဝင်လက်ကိုဆက်ပြာနဲ့စနစ်တကျဆေးကြောတာဒီလိုမျိုးCOVID-19 ကပ်ယောဂကာကွယ်ရေးအခြေခံနည်းလမ်းတွေကိုဆက်ပြီးတော့ကျင့်သုံးဖို့ကိုလည်းကျန်းမာရေးပညာရှင်တွေကတိုက်တွန်းထားပါတယ်ရှင်။
မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတကြောပြန်တိုးလာတဲ့အခြေအနေသတင်းကိုမတ်စုမုံကပြောပြပေးခဲ့တာပါ။ VOA ရဲ့မြန်မာဘာသာအတန်လွင့်အစီအစဉ်တွေကိုရုပ်သံထဲမှာတွဲဖက်ပြီးည10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒီအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုင်းအပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်။မကြခင်ထုတ်လွှင့်ပေးမယ်။ဒုတိယပိုင်းနိုင်ဝက်မှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင် ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲ့ကာလာတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေညှော်လင့်ချက်တွေပိုကောင်းတဲ့နတ်ဖန်တွေကိုတောင်းတမိတာတွေကရင်းလွတ်လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American အတန်ရဲ့အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကို9နိုင်ကနေ10နိုင်အထိ line to meter 32 kHz 9393နဲ့9383 line to meter 51 kHz 9885 line lambda meter 190 kHz 1505တို့ကနေတိုက်ရိုက်အတန်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်ဒုတိယပိုင်းအစီအစဉ်မှာတော့နိုင်ငံတကာသတင်းဆောင်ပါ social media ပေါ်မှာလူကြီးများရဲ့10မိနစ်စာသတင်းတိုလေးတွေတတိယမြောက် Charles Bean ကိုဂုဏ်ပြုတဲ့ BR အကြောင်းပြောပြထားတဲ့ကမ္ဘာတစ်လှခီးသွားအစီအစဉ်ထိုင်းနိုင်ငံမှာစီးပွားရေးလုပ်တဲ့မြန်မာတယောက်ရဲ့အကြောင်းတင်ဆက်ပေးထားတဲ့နေရာပေါင်းစုံအကြောင်းစုံစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုအရင်ဆုံးတော့နိုင်ငံတကာသတင်းဆောင်ပါတစ်ခုကိုထုတ်လွှင့်ပေးကြပါမယ်။ဆူဒန်နိုင်ငံအတွက်ပေးပို့တဲ့နိုင်ငံတကာကပထမဆုံးစေဝါပစ္စည်းအထောက်ပံ့အထုပ်အပိုးတွေ Port Sudan မြို့ကိုတနင်္ဂနွေနေ့ကရောက်ရှိသွားပါတယ်။ Sudan စစ်တပ်နဲ့ပြည်သူစစ်တပ်ဖွဲ့အကြားတိုက်ပွဲတွေဆက်ဖြစ်နေပြီးထောင်တောင်းချီတဲ့အရက်သားတွေအတွက်ဘေးရန်နဲ့စိုးရိမ်နေရတယ်လို့ Sudan ကလေးတွေငယ်တွေအတွက်အစားအာဟာရချို့တက်မဲ့အန္တရာယ်ရင်ဆိုင်နေရချိန်မှာအခုရောက်သွားတဲ့နိုင်ငံတကာအကူအညီတွေကမျှော်လင့်ချက်လေးတစ်ခုဖြစ်စေပါတယ်။ VOA သတင်းတောက် Veronica Beldares Eclesiras ပေးပို့ထားတဲ့သတင်းကိုဦးသိန်းထိုင်ဦးကပြောပြပေးပါလိမ့်မယ်။
ရားရဲ့စီဝါထောက်ပံ့နေငယ်လေးပဲဆူဒန်ပြည်သူလူနာ4,900ဦးကုသဖို့ဆရာဝန်တွေရုံးကကြိုးပမ်းနေရတဲ့အကြောင်းဆူဒန်ကျမ်းမာရေးဝန်ကြီးဌာနကပြောပါတယ်ဆူဒန်စစ်တပ်နဲ့ပုံကန်တိုက်ခတ်နေတဲ့ RSF ပြည်သူစစ်တပ်ဖွဲ့တွေရဲ့တိုက်ပွဲတွေအတွင်းထိခိုက်ဒဏ်ရာရခဲ့ကြတဲ့သူတွေပါတနင်္ဂနွေနေ့ကလူသားချင်းစာနာမှုကိုအငြိရှစ်တန်ရောက်လာပြီးခွဲစိတ်ကူးတာရီပစ္စည်းတွေလည်းအရှေ့ပိုင်းကမ်းခြေပို့ဆူဒန်မြို့ကိုရောက်လာပါတယ
် I hope this will be only the first of a
ဒါရောက်လာမယ့်အကူအညီတွေကပထမဆုံးအတုပ်ဖြစ်မယ်လို့ကျွန်တော်မျှော်လင့်ပါတယ်အိမ်ရှိတကားတွေမှာအုပ်စုလိုက်စောင့်ပြီးအကူအညီစောင့်နေကြတဲ့ထောင်ထဲချီတဲ့လူတွေအတွက်ဆေးရုံနေစီစေဝါအကူအညီတွေပေးနိုင်ဖို့တိတ်ကိုအရေးတကြီးလိုအပ်နေပါတယ်
။ဆူဒန်နိုင်ငံဖြစ်ပေါ်တဲ့တိုက်ပွဲတွေကြားစာရေးစာမလုံငါတဲ့အတွက်ခလင်းငယ်6သိန်းကျော်ငတ်မုတ်ခေါင်းပါနိုင်တဲ့အန္တရာယ်ကိုလည်းကြုံတွေ့နေရပါတယ်။ဒီခလင်းငယ်တွေကအခုတစ်ချိန်လက်နက်ကင်ပြိပခမဖြစ်ပွားခင်ကလေးကအစာရေးစာမလုံငါတဲ့အာဟာရချို့တဲ့မှုဒဏ်တွေကိုရှင်ဆိုင်ခဲ့ရသူတွေပါ
Over 15 million people. ဒီပဒီပခရမဖြစ်ခင်ကတည်းကလူပေါင်း15ချမ်းလောက်လူသားချင်းစာနာမှုအကူအညီတွေလိုနေတယ်ဆိုတာကိုကျမတို့သိပါတယ်။အဲ့ဒီထဲမှာခလင်းငယ်10000လောက်ပါပါတယ်။လေချောင်းကနေပြီးတော့ဘုံကျဲတိုက်ခိုက်တာအများပြည်သူထောက်ပို့အဆောက်အုံတွေကိုတိုက်ခိုက်ခံရတာရေပေးပို့တဲ့အခြေခံအဆောက်အုံတွေကိုတိုက်ခိုက်ခံရတာအရေးကြီးတဲ့ကာကွယ်ဆေးတွေဖျက်ဆီးခံရတာဒီလိုအရေးအတွက်တွေပို့ပြီးတော့တိုးလာနေတာပါ
။နိုင်ငံသားအဖြစ်ခံယူထားတဲ့ဆူဒန်နိုင်ငံကလူတွေကတော့အပြင်ကိုကယ်ထုတ်ခံရမယ်ဆိုတဲ့မျှော်လင့်ချက်နဲ့ပေါ့ဆူဒန်မြို့မှာစုဝေးနေကြပါလေ။သူကသူပါမောက္ခလီလို့ပြောတဲ့နာမည်အပြည့်အစုံကိုပြောတဲ့သူတယောက်ကတော့သူ UK ကိုသွားဖို့ဗီဇာရနိုင်ပြီဆိုပြီး AP သတင်းဌာနကပြောပါလေ
။ If you have you know a foreign passport
တကယ်လို့ခင်ဗျားမှာနိုင်ငံခြားနိုင်ငံကူ passport ရှိတယ်ဆိုရင်အပြင်ကိုထွက်နိုင်မယ်အခွင့်အရေးရနိုင်ပါလေ။ခင်ဗျားကိုခေါ်သွားပါလိမ့်မယ်။ဒါကြောင့်လဲလူတန်းကဆူဒန်ကနေအပြင်ကိုထွက်ဖို့ဒီနေရာကိုရောက်လာကြတာပ
ါကြည်ရင်းအိုးမဲ့အိမ်ပဲဒုက္ခရောက်နေတဲ့သူတွေကတော့သူတို့တစ်ခါမှမသိတဲ့ကိုကြီးစောင့်ရှောက်ပေးနေတဲ့သူတွေရဲ့အိမ်ဒီမှာကိုလုံရင်သူတို့ကြွေးတာတွေကိုစားမိကိုအားကိုနေနေကြရတာပါမြောက်ပိုင်းဝါဒီဟယ်ဖာပြည်နယ်အီဂျစ်နယ်ကြားကမြို့သမီးတယောက်ကတော့ရောက်လာတဲ့သူတွေကိုကြွေးမွေးစောင့်ရှောက်နေပါတယ်
အဘိယတ်နမတ်တောဟာမူစာဒီနစ်စ
ာမတ်ရဲ့အိမ်တကားကိုဖွင့်ထားပါတယ်ဘသူပဲလာလာဧည့်သည်တွေကိုကျမတို့ကြိုဆိုมาပါဒီစစ်ပွဲကိုဖျားသခင်ကပဲရက်ဆိုင်အောင်လုပ်နိုင်မယ်နှစ်ဖက်စလုံးကပြိပခါကိုပြေလည်အောင်ဖြည့်ရှင်းဖို့သဘောတူမယ်လို့ကျမတို့မျှော်လင့်ပါတယ
်ဆူဒန်နိုင်ငံကတ်တွန်မြို့တော်နဲ့ဒါဖိုးဒေသနောက်တခြားဒေသတွေမှာတန်တကန်ပြိပခါတွေကြောင့်အိုးဘက်အိမ်ပဲဘေးလို့ရထွက်ပြေးနေသူ 9500လောက်ရှိမယ်ဆိုပြီးကုလသမဂ္ဂကခန့်မှန်းထားပါတယ်ခင်ဗျာ
။ဆူဒန်အတွက်နိုင်ငံတကာအကူအညီစပေးရရှိတဲ့အကြောင်းကိုဦးသိန်းထိုင်ဦးကပြောပြပေးခဲ့တာပါ။အခုတော့အင်္ဂါညအပတ်စဉ်ကဏ္ဍဖြစ်တဲ့ကမ္ဘာဒေါ်လာခီးသွားအစီအစဉ်နဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုမထုတ်လွှင့်ပေးခင်မှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များခဲ့တဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုပြောပြပေးခြင်းပါတယ်။ Charles ဘီယင်နန်တပွဲထိုင်မဲ့ထိုင်ကုန်မျိုးပေါ်ထိုင်ကြည့်နိုင်ဖို့လန်ဒန်မြို့လယ်က London Eye Charles ရဟယင်ပေါ်မှာစီစဉ်ပေးထားပါတယ်။ဘယာနတိမြို့မှာတော့တင်မင်းကိုစောင့်မျှော်နေကြသူတွေနေထိုင်ကြပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတူလေးတွေကိုမအေးသနာကျော်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်။
ဘီယင်နန်တပ်ပွဲမှာထိုင်ရမယ့်ထိုင်ကုန်မျိုးဖြစ်ပါတယ်။ဘီယင်ကြီးစောင့်မဲ့တရဖူမျိုးလဲစောင့်ကြည့်လို့ရပါတယ်။ဗြိတိန်နိုင်ငံမှာနောက်လာကျင်းပမဲ့တတိယမြောက်ချားစ်ဘီယင်နန်တပ်ပွဲအကျိုးဂုဏ်ပြုမှုတွေလုပ်နေကြတာမှာလန်ဒန်မြို့တော်ကခီးသွွားတွေကြိုင်လန်ဒန်အိုင်းချားရဟတ်ကြီးလဲပါဝင်ပါတယ်။ဒီချားရဟတ်ကြီးရဲ့လူလိုက်ပါစီးနှင်းတဲ့အခန်းတစ်ခန်းကိုနန်တပ်ပွဲအထူးအစီအစဉ်လုပ်ပေးထားတာပါ။အဲ့မှာဘီယင်ကြီးထိုင်မဲ့နန်တပ်ထိုင်ကုန်နဲ့ဘီယင်ကြီးရဲ့ပုံတူတရဖူတစ်ခုထားပေးထားပါတယ်။ဒါကြောင့်နန်တက်ပြင်မဲ့ထိုင်လို့ရတဲ့ထိုင်ကုန်မျိုးမှာထိုင်ကြည့်ခြင်းနဲ့ဆိုရင်အဲ့မှာသွားထိုင်ကြည့်နိုင်တဲ့အခွင့်အရေးရှိတာပါ။အဲ့ဒီအလားများတဲ့နေရာမှာဒါတွေကိုဖန်တီးပေးထားခြင်းအပြင်ထိုင်ကုန်နောက်ခံသမိုင်းကြောင်းကိုလည်းရှင်းလင်းပြသရာရောက်တယ်လို့သမိုင်းပညာရှင်တွေကဆိုပါတယ်။တကယ်ထိုင်ကုန်အစ်စ်က1296ခုနှစ်ကပြုလုပ်ခဲ့တာဖြစ်ပြီးတော့အထုသတိထားကင်တွေရလို့ဘီရင်တပားပဲထိုင်လို့ရတယ်လို့သမိုင်းပညာရှင်တွေကပြောတာပါ။ဘီယင်ကနန်တပွဲအခမ်းအနားမှာအဲ့ဒီထိုင်ကုန်မှာထိုင်လိုက်ပြီဆိုတာနဲ့ဘီယင်ဖြစ်သွားပါပြီ။လန်ဒန်မြို့လုံးလိုဓာတ်ရိုက်အတိတ်ပဲပြန်ဆိုးနိုင်ပြီးတော့လန်ဒန်အိုင်းချရဟတ်ကြီးဟာလန်ဒန်မြို့လယ်မှာတည်ရှိတာဖြစ်လို့လန်ဒန်မြို့တော်ကိုအပေါ်စီးကနေမြင်နိုင်ပါတယ်။လန်ဒန်မြို့တော်ရဲ့အထင်ကရနေရာတွေဖြစ်တဲ့ဘက်ကင်ဟမ်နန်းတော်နဲ့စိန့်ပေါ်ဘုရားကျောင်းတို့အပြင်နန်တပွဲကျင်းပမဲ့ဘုရားကျောင်းဝက်စ်မင်စတာအဘီကိုလည်းမြင်နိုင်ပါတယ်။ဒီလန်ဒန်အိုင်းအခမ်းတစ်ခုထဲမှာထည့်ထားပြီးတဲ့နန်တဲ့ထိုင်ကုန်ကိုတော့ဧပြီလ29ရက်နေ့ကနေပြီးတော့မေလ10ရက်နေ့ထိထားပေးထားမှာပါဘာဂီဟမ်နန်တော်လေသာဆောင်ကနေအပြိတက်တွေကိုထွက်ပြီးတော့နှုတ်ဆက်နေတဲ့ဘီရင်နဲ့မိဖုရားကိုလေကိုရုပ်တွေနဲ့ဖန်တီးထားတာပါဗြိတိန်နိုင်ငံမှာတတိယမြောက်ချားစ်ဘီရင်နန်တပွဲမကျင်းပခင်ကြိုတင်ပြင်ဆင်ဂုဏ်ပြုမှုဖြစ်နေလေကိုလဲဝင်းဇာရီစော့ကစားခွင့်မှာလေကိုတုံးနေနဲ့နန်တက်အခမ်းအနားပြကွက်နှစ်ကွက်ဖန်တီးထားတာကိုဧပြီလ26ရက်နေ့ကတွေ့ရတာပါ။ဘီယင်ကြီးနဲ့ကျင်ရတော်မီဗျာကမလာလေကိုရုပ်တွေလည်းထည့်သွင်းထားပါတယ်။နန်တော်ရဲ့နန်တော်မျက်နှာစာကပန်းချံပြီးတော့လူမှုပရိသတ်ဒါရီအားလုံးစုံစုံလင်လင်ထည့်ထားပါတယ်။တကယ်အခမ်းအနားမတိုင်ခင်စိတ်ကူးပုံဖော်ဖန်တီးထားတာမလို့တကယ်အပြင်နဲ့ကွဲလွဲမှုတော့ရှိနိုင်ပြီးတော့တကယ်နန်တက်ပွဲကျင်းပရင်တော့တကယ်ဖြစ်ရတဲ့တူအောင်လို့ပြန်ပြီးတော့ပြင်ထားပေးမယ်လို့လေကိုကုမ္ပဏီကပြောပါတယ်။နောက်တစ်ပုံကတော့ဝင်းဇာရဲတိုက်ဝင်းကျင်ဖြစ်ပြီးတော့နန်းတက်ပွဲကျင်းပပြီးနောက်တည့်ရက်မေလ9ရက်နေ့ဂီတဖျော်ဖြေပွဲအခမ်းအနားကိုတရုတ်ဖော်ထားတာပါ။နာမည်ကြီးအနုပညာရှင်တွေဖြစ်တဲ့ထိတ်သက်ဂီတအဖွဲ့အဆိုတော်ကြီးလိုင်နာရစ်ချီနောက်ပြီးကေတီဘယ်ရီတို့ပုံတွေကိုလည်းထည့်သွင်းဖန်တီးထားပါရယ်။အဲ့ဒီနေ့ဖျော်ဖြေပွဲပြခွက်အတွက်လဲကိုအုတ်တုံးလေးပေါင်း3000တုံးထားပြီးတော့ပြင်းတဲ့မိဖုရားကလည်းတော်ဝင်ဆန်နေရကနေပြီးတော့ဂီတပွဲကိုရှုစားနေကြတာပါ။တော်ဝင်အခမ်းအနားလေကိုတုံးဖန်တီးမှုကိုတော့ဒီနေ့2023နှစ်ကိုနိုဝင်ဘာလအထိပြသထားမှာဖြစ်ပါတယ်။ဘာယန်တီမြို့မှာတင်မဲရက်ကိုအသိပြင်စောင့်မြုံနေတဲ့အဖို့အိုမူယာလီမိုဟန်ဆက်စထရီဖြစ်ပါတယ်။ဒီမြို့မှာခေါင်းချခြင်းလို့တက်တောင့်တတနေနိုင်တဲ့ဟိုက်ဒရာဘတ်မြို့ကနေပြီးတော့လာခဲ့တာပါ။သူနဲ့ဇနီးဖြစ်သူကမွေးဖွားမှုနဲ့တည်ခြင်းတရားတန်တရားဆက်ဝိုင်းကလွတ်ခြင်းလို့ဥစ္စာပစ္စည်းအစောင်ရောင်တွေဆွန့်လာခဲ့တယ်လို့ဆိုပါရယ်။အိန္ဒိယနိုင်ငံကင်းဂါမြင်းတစ်ဖူးကဘာယာနတိမြို့မှာကသူတို့လိုပဲအစောင်ရောင်တွေမပါလာရောက်နေထိုင်နေကြတဲ့တက်ကြီးရွယ်တွေရှိပါရယ်။သူတို့ကဇာတိကိုရထားတဲ့ဒုက္ခဆင်းရဲတွေကနေကင်းဝေးခြင်းကြပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ကြဖို့ရည်ရွယ်ပြီးဘာယာနတိမြို့မှာရှိတဲ့ဘဝရိပ်တာမှာလာပြီးတော့တရားကျင့်ကြံနေထိုင်တာပါ။အဲ့မှာဘာအစောင်ရောင်မှမရှိစားရေးတောင်ရေးဆေးဝါးအစစကိုထူကိုထလောက်ရတာဖြစ်ပြီးတော့သူတို့ဒီမှာခေါင်းချနိုင်ဖို့စိတ်ကူးထားပါရဲ့ဟိန္ဒူဘာသာဝင်တွေကဘာယာနတိမြို့မှာလာပြီးတော့ခေါင်းချနိုင်တာမဟုတ်ရင်တော့မှမိသူကြုံနိုင်ရင်နိဗ္ဗာန်နဲ့တလန်းပုံနေတယ်လို့အယူရှိတာကြောင့်ဘာယာနတိမြို့ ကင်းကမြင့်နေဖူးမနေ့ကနေကမြစ်စိမ်မှာမိတော်မငင်းဇက်တိုက်အလုံများနေတဲ့လေဟာပြင်းမိတဲ့ကြိုတဲ့နေရာရှိပါတယ်ပြည်ထောင်နိုင်ငံကရှေးဟောင်းသူတေတီတွေတက်တန်း1100နဲ့1200ကျားရှိမယ်လို့ခန့်မှန်းရတယ်။ကလေးရုပ်အလောင်းတလောင်းကိုအခုခေတ်လီမာမြို့တော်တည်ရှိတဲ့နေရာမြို့ပြင်ရှေးဟောင်းသူတေတနာလောက်ကွက်မှာတွေ့ရှိခဲ့ရပါတယ်။အခုတွေ့တဲ့ရုပ်လောင်းမှာအသားတွေစပင်တွေမပေါ်မပယ်ရှိနေသေးတာပါ။ရေရှည်ခံအောင်ဆေးစင်ထားတဲ့မမ်မီရုပ်လောင်းကကြီးကောင်ဝင်းကားသာကလေးရုပ်လောင်းဖြစ်ပါတယ်။ဒီရုပ်လောင်းကိုလီမာမြို့တော်ပြင်နာကကဟာမာကီယာရှေးဟောင်းသူတေတနာလောက်ကွက်မှာထပ်တွေ့ရဖြစ်ပြီးတော့ပထမဆုံးတွေ့ထားတဲ့ရုပ်လောင်းနဲ့656ပေအကွာမှာတွေ့တာဖြစ်ပါတယ်။အင်္ဂါခေတ်မတိုင်ခင်အချိန်ကရုပ်ကျွင်းတွေပစ္စည်းတွေတူဖို့ရရှိနေတာမှာအခုနောက်ဆုံးဒီရုပ်လောင်းတွေ့တာဖြစ်ပြီးတော့အဲ့ဒီနေရာမှာပဲဇန်နဝါရီလတုန်းကတော့ကလေး၈ဦးလူကြီး၁၂ဦးရဲ့ရုပ်လောင်းတွေတွေ့ရှိခဲ့ရပါတယ်။သူတို့တွေအားလုံးရစ်ပူဇော်ပွဲမှာတက်ခံကြရတာဖြစ်မယ်လို့ရှေးဟောင်းသူတေတီတွေကောက်ချက်ဆွဲထားပါတယ်။အီတလီနိုင်ငံဆစ်စလီကျွန်းအရှိကျန်ကမ်းလွန်ပင်လယ်ပြင်မှာဂါဒီယာဒီဖီနာဇာအထူးရဲတပ်ဖွဲ့ကကော့ကင်းတုံအများပြားပင်လယ်ပြင်မှာမျောနေတာကိုတော့အေပီလာလယ်ကသိမ်းဆည်းရမိခဲ့တာပါကော့ကင်းအထုပ်ပေါင်း1600ကိုအထုပ်ကြီးတွေပြန်ထုတ်ထားတာဖြစ်ပါတယ်ဆစ်စလီကျွန်းအရှိကျန်ကမ်းလွန်ပင်လယ်ပြင်မှာဖြစ်ပြီးတော့စံချိန်တင်များပြားတဲ့ပမာဏဖြစ်တာပါအထုပ်ပေါင်း80နဲ့စုစုပေါင်း4ချိန်2တန်းကာလာပေါင်ဈေးနဲ့ဆိုရင်တော့ဒေါ်လာတန်430ကျော်ပါတယ်ကောက်ကင်းတွေကိုရေလုံးအောင်တခြားထုတ်ဖိုးထားပြီးတော့အထုပ်တွေတစုတစီတဲ့ဖြစ်နေအောင်လို့ငါးဖန်းပိုက်ခွန်နဲ့ချီထားပါတယ်။ဒီပစ္စည်းတွေဘယ်ကိုရောက်သွားလဲဆိုတာကိုသိနိုင်ဖို့လဲရောင်ပြန်အချက်ပေးကိရိယာကိုတက်ဆင်ပေးထားတာပါ။ဒီအထုပ်တွေကိုတင်မော့ဘော်ကပြစ်ချသွားတယ်လို့ရဲကယူဆပြီးတော့ပြီးမှလာကောက်မဲ့ပုံရတယ်လို့အထူးရဲတပ်ဖွဲ့ကပြောပါတယ်။ရဲကအနီနာကာတာနီယာစိတ်ကံကဆက်လီတွေကိုတွားပြီးတော့စုံစမ်းခဲ့ပါတယ်။ပန်းအောင်လက်ဒါလေးကရှားပါခေါင်းနေလက်ဒါဖြစ်ပြီးတော့ထိုင်းနိုင်ငံမှာမလကမှာဥကပေါက်တာပါဒီခေါင်းနေလက်ဒါကအာရှဒေသမှာပေါက်ဖွားတဲ့ပထမဆုံးလက်ဒါဖြစ်ပြီးဒီလိုသားဖောက်နိုင်တာကမ္ဘာမှာနှစ်ကောင်ပဲရှိပါသေးတယ်သူ့ကိုအစာကျွေးဖို့သူ့ရဲ့အထင်းကတနေ့ကို၄ကအထူးဝတ်ဆောင်ဝေးရပါတယ်အနီရောင်ခေါင်းမူးခြုံတဲ့အနီရောင်လက်အိတ်ရှည်ဝေးရပါတယ်မိခင်လက်ဒါမကြီးကသူ့ရဲ့ရင်သွေးကိုအစာကျွေးတဲ့ပုံတွပြီးတော့ဒီဝတ်ဆောင်နဲ့အစာကျွေးရတာဖြစ်ပါတယ်လက်ဒါတွေကိုထားတဲ့နေရာကိုလည်းကင်မရာနဲ့စောင့်ကြည့်ပြီးတော့သူတို့ရဲ့အပြုအမူကိုလေ့လာရပါတယ်။ဒီတော့မှသူတို့ရဲ့လှုပ်ရှားမှုကိုလိုက်တူပြီးတော့အကောင်ပေါက်လေးတွေကိုတိကျရှင်းသင့်အောင်စောင့်ရှောက်ပေးနိုင်မှာပါ။ထိုင်းနိုင်ငံကနခွန်လက်ချာစီမာဒရိတ်ဆန်ယုံမှာရှားပါလဒါမျိုးအရေးအတွက်ပြင်များလာဖို့အတွက်စ조사လှုပ်ဆောင်နေပြီးတော့အောင်မြင်တာလည်းတွေ့နေရပါတယ်။အခုလည်းနောက်ထပ်ဥတလုံးပေါက်ဖို့ရှိပြီးတော့သူမိဘဝတ်ပေးနေတာကိုစောင့်ကြည့်နေကြပါတယ်။အာရှလဒါဘရင်လို့ခေါ်တဲ့ခေါင်းနေလဒါမျိုးကဒရိတ်ဆန်တေတွေကိုစားပေးပြီးတော့ယောဂပြန်ပွားမှုကိုထိန်းချုပ်ပေးတဲ့အတွက်သဘာဝဂေဟာစနစ်အတွက်အထူးအရေးပါတာဖြစ်ပါတယ်။ဒါမဲ့လည်းအမဲလိုက်တာတွေသဘာဝပတ်ဝန်းကျင်ပြောင်းလဲမှုတွေကြောင့်အရေးအတွက်အထူးကြဆင်သွားရလို့မျိုးရုံးပြောက်ွယ်နိုင်တဲ့အရေးကိုစိုးရိမ်နေကြပြီးတော့ထိုင်းနိုင်ငံမှာဒီလဒ္ဒမျိုးကိုထိန်းသိမ်းဖို့ကြိုးစားနေတာဖြစ်ပါတယ
်။ဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုမအေးတနာကျော်ကစူးစီးတင်ဆက်ပေးခဲ့တာပါ။ VOA မြန်မာပိုင်းကိုဝေဖန်အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ burmese@voanews.com ကိုပေးပို့နိုင်ပါတယ်။အခုဆက်ပြီးတော့တတိယမြောက် Charles Bean ကိုဂုဏ်ပြုတဲ့ BIA အကြောင်းတင်ဆက်ထားတဲ့ကမ္ဘာတစ်လှခီးသွားအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ British နိုင်ငံဝန်ဆောင်မျိုးကတော်ဝင်အမှတ်တရစိတ်ရထားတဲ့ဘီယာချက်လုပ်ငန်းကနေ Charles Bean နန်းတတာကိုဂုဏ်ပြုတဲ့အထူးဘီယာထုတ်လုပ်ထားပါတယ်။ Return of the King လို့နာမည်ပေးထားတဲ့ဘီယာတစ်ကိုမဆုမြတ်မွန်နဲ့အတူကမ္ဘာတစ်လှခီးသွားအစီအစဉ်ကနေတွားမြည်ကြရအောင်ပါရှင
်။ Britain နိုင်ငံကကမ္ဘာလှည့်ခီးသွားဧည့်သည်တွေအလားများတဲ့မြို့တစ်မြို့ဖြစ်တဲ့ဝင်းစတန်မြို့မှာဘယင်ကြီးပြန်လာပြီလို့အထိပယ်ရတဲ့Return of the King ဆိုတဲ့ဘီယာသစ်ရနေပါပြီ။တော်ဝင်အသည့်အမှတ်ပြုအမှတ်တရစိတ်ရထားတဲ့ Winside and Eden ဆိုတဲ့ဘီယာချက်လုပ်ငန်းကတတိယမြောက် Charles ဘရင်နန်းတက်တာကိုဂုဏ်ပြုတဲ့အနေနဲ့အသစ်ချက်လုပ်ထားတဲ့ဘီယာဖြစ်ပါတယ်။နန်းသက်ရှင်အုပ်စိုးသွားတဲ့ Elizabeth ဘရင်မကြီးကွယ်လွန်သွားပြီးတဲ့နောက်သားဖြစ်သူ Charles ဘရင်ဖြစ်လာတာကိုဂုဏ်ပြုတဲ့အနေနဲ့ဘီယာသစ်ကိုထုတ်လုပ်ထားတာပါ။ အဲလိဇဘက်ဘုရင်မကြီးနေသွားတဲ့ဝင်းစာနန်းတော်နဲ့မဝေးလှတဲ့ဘီယာချက်ဆက်ယုံမှာဘုရင်သစ်နန်းတက်ပွဲမတိုင်ခင်ဘီယာသစ်ချက်လုတ်ခုံပြူတာဖြစ်ပါတယ
် the name itself really came from a realization that for the last 1000 years
ဒီနိုင်ငံမှာ1066ခုနှစ်တည်းကဆိုရင်နှစ်ပေါင်း850လောက်ကဘုရင်တွေကနိုင်ငံအုပ်ဆောင်ဖြစ်ခဲ့တာမို့လို့အခုလည်းပဲဘုရင်ကြီးနန်းတက်တဲ့အခြေအနေကိုဆွဲပြုပြီးတော့ဒီနာမည်ပေးပြတာပါကျွန်တော်ဘုရားတျှောက်လုံးမိဘကဘီမာကြီးအုပ်ဆိုးခဲ့တာမလို့ဘီမာကနေပြီးတော့ဘီရင်လို့ပြောင်းပြောဖို့ကတော်လေးကျင်သားရအောင်လုပ်ခဲ့ရပါတယ်။နိုင်ငံတော်တချစ်ဆိုတဲ့အခါမှာဘီမာကနေပြီးတော့ဘီရင်လို့ပြောင်းဆိုနေရပြီဖြစ်တာမလို့ဒီထူးခြားမှုကိုအတိမတ်ပြုတဲ့အနေနဲ့ဒီနာမည်ပေးတာဖြစ်ပါတယ်
။နှစ်ပေါင်း80ကျော်မှဘီရင်တပါးနန်းတက်လာတာဖြစ်လို့ Return of the King ဘီရင်ကြီးပြန်လာပြီလို့ဘီယာသစ်ကိုနာမည်ပေးထားတာပါ။ဘီယာဆိုင်တွေမှာမိတ်ဆွေတွေနဲ့တွေ့ဆုံဘီယာတောက်တက်ကြတဲ့အလေးထားရှိတဲ့ဗြိတိန်နိုင်ငံမှာဘီယာချက်လုပ်ငန်းတွေဟာဒေါ်လာဘီလီယံနဲ့ချီဝင်ငွေရတဲ့လုပ်ငန်းတွေဖြစ်ပါတယ်။ထူးခြားတဲ့ပွဲလမ်းတွေရှိတဲ့အခါတိုင်းမှာဘီယာအရက်နဲ့ဂုံပြူကြလေးရှိတဲ့ယဉ်ကျေးမှုရှိတာကြောင့်အခုလိုဘရင်သစ်နတ်တက်တာကိုဂုံပြူပြီးတော့ဘီယာသစ်ကိုထုတ်လုပ်တာဖြစ်ပါတယ
်။ I think beer is a great way to pay tribute to the new king. Partly it's celebratory.
ဘီယာနတ်တက်တာကိုဘီယာနဲ့ဂုံပြူတာသစ်ကောင်းတဲ့နီလန်းလို့ထင်ပါတယ်။နတ်တက်ပွဲကိုလူတွေကကြိုးစားဂုံပြူကြညာပါတယ်။နောက်တစ်ချက်ကလည်းဘီယာလုပ်ငန်းဟာအစဉ်ဆက်လှုပ်လာတဲ့လုပ်ငန်းတစ်ခုဖြစ်ပါတယ်။ဗြိတိန်မှာဂုံယူစရာအကောင်းဆုံးလုပ်ငန်းတစ်ခုဖြစ်ပါတယ်။ပိုးရင်တွေကဘီယာချက်နီးတွေတုံးပြီးတော့ပူစမ်းသစ်ကောင်းမွန်တဲ့တီထွင်မှုတွေနဲ့ချက်လုပ်နေတဲ့လုပ်ငန်းလည်းဖြစ်ပါတယ
်။ဝင်းစံမြို့မှာရှိတဲ့တော်ဝင်စိုက်ပျိုးခြံထွက်ဘာလီစီတွေနဲ့ဘီယာသစ်ကိုချက်လုပ်ထားတာဖြစ်ပါတယ်။ဘီယာချက်ဖို့လိုသလိုတုံးပြီးသွားတဲ့ဘာလီတွေကိုတော်ဝင်စိုက်ပျိုးမွေးမြူရေးခြံကတရိတ်ဆန်တွေအတွက်အစာအဖြစ်နဲ့သုံးဖို့ပြန်ပို့ပေးပါတယ်။တတိယမြောက်ချားစ်ဘီရင်ကိုဂုံပြူတဲ့ဘီယာကိုတော်ဝင်အစ်စ်မီအနက်အရသာရှိအောင်ထုတ်လုပ်ထားပါတယ်လို့ Winter and Eden ဘီယာချက်လုပ်ငန်းကချက်လုပ်ရေးပိုင်းတာဝန်ခံကပြောပါတယ
် The first thing you do is you look at the beer so it's this beautiful bright golden color which you think is very appropriate for the occasion
ပထမဆုံးဘီယာကိုကြည့်ကြည့်ပါလှပတဲ့ရွှေရောင်တောက်နေတာမြင်ရပါလိမ့်မယ်နန်းတက်ပွဲနဲ့တိတ်ကိုတင့်တော်တယ်လို့ထင်ပါတယ်အနံ့အရသာမြည်ကြည့်မယ်ဆိုရင်ဒီဘီယာအတွက်တည်တံ့သုံးထားတဲ့မြူရောရဲ့ခတ်ချူချူအနံ့ရဲ့ဂရတိန်မာစိုက်ပြိုးတဲ့တစေးသီးရဲ့မွတီတီချင်တင်တင်အနံ့ရဲ့ရမှာဖြစ်ပါတယ်နယူးဇီလန်ကဝက်ကဒူးဆိုတဲ့တစေးသီးလဲပါတဲ့အတွက်သူ့ရဲ့တံမြာနန့်လိုလန်းဆန်းတဲ့အနံ့ကိုလည်းရပါလိမ့်မယ်
Charles ဘီရင်အလေးထားတဲ့အရာတွေကိုထင်ဟပ်နေအောင်လို့ Return of the King ဘီယာရဲ့မှာတဘာဝအတိုင်းစိုက်ပျိုးထားတဲ့ပစ္စည်းတွေကိုပဲထည့်သွင်းအသုံးပြုထားတယ်လို့ရှင်းပြပါတယ်
။ It's a traditional English ale recipe.
အင်္ဂလိပ်ဘီယာချက်တဲ့နည်းအတိုင်းချက်ထားပါတယ်။ Charles ဘီရင်ကြီးအမြဲအဓိကထားတဲ့တဘာဝနဲ့ organic ဆိုတာတွေထင်ဟပ်နေတဲ့ပစ္စည်းတွေကိုသုံးထားပါတယ
်။ Charles ဘီရင်ကိုဂုံပြုတ်ချက်လုပ်ထားတဲ့ဘီယာကိုဘီယာတောက်တဲ့သူတွေကရောသဘောကျကြပါရဲ့လား။
I don't know, it's rather refreshing. It's good. I do find
ယောဂကျောင်းသား James Shanks ကတောက်လိုက်ရင်ရင်ထဲအေးပြီးတော့လန်းဆန်းသွားတာမို့သူကတော့ကြိုက်ပါတယ်တဲ့တခြားဘီယာတွေထက်ကိုဒီဘီယာကိုရွေးတောက်မှာဖြစ်တယ်လို့ပြောသွားတာပ
ါ I should like it. No problem. You should like it, no problem.
Buckinghamshire မှာနေတဲ့ Hartley Shanks ကလည်းဘရင်ကြီးကြိုက်မယ်လို့ထင်ပါတယ်တဲ့ဘီယာအရသာတော်တော်လေးကောင်းတာမို့မကြိုက်စရာအကြောင်းမရှိပါဘူးလို့ပြောသွားတာပါလန်ဒန်မြို့ကနေယထာစီးသွားရင်တနအီတော်မကြတဲ့ဝင်းစံမြို့ဟာကဘာတဝမ်းကခီးသွားဧည့်သည်တွေအလားများတဲ့မြို့ဖြစ်ပါတယ်။ဒီကိုရောက်လာတဲ့ဧည့်သည်တွေကဒေသအစားအစာတွေကိုစားတောက်ကြလေးရှိတာမို့ချားစ်ဘီရင်အတွက်ဘီယာသစ်ကဧည့်သည်တွေကြားမှာရေပန်းစားနေလိမ့်မယ်လို့ဘီယာဆိုင်တွေကမျှော်လင့်ထားပါတယ်
။ So here in Windsor and Eton we had a lot of people from around the world that stop off.try our food but also try the beer so
ကမ္ဘာနိုင်ငံဆောင်ကဧည့်သည်တွေအများကြီးဝင်းစာနဲ့အီတန်ကိုလာကြပြီးအစားအသောက်တွေဘီယာတွေစားကြတောက်ကြလေးရှိပါတယ်အခုဆိုနန်းတက်ပွဲအတွက်အထူးထုတ်ထားတဲ့ Return of the King ဘီယာရှိတော့အားလုံးကအဲ့ဒီဘီယာကိုတောက်ဖူးခြင်းနေကြပါတယ
် Return of the King ဘီယာအတွက်အမှတ်တံဆိပ်ပုံကိုတော့ပုံတူပကြီးဆရာကြီး Martin Jesop ရေးဆွဲထားတဲ့ Charles ဘီရင်ရဲ့ပုံကိုအသုံးပြုထားတာပါလေးပြားတွေပြန်ဝဲနေတဲ့ပန်းချံထဲမှာထိုင်နေတဲ့ Charles ဘီရင်ရဲ့ပုံတူပကြီးကသူ့ရဲ့တဘာဝကိုမြန်လို့အလေးထားတာကိုပေါ်လွင်စေတယ်လို့ Winter and Eden ဘီယာလုပ်ငန်းကဈေးကွက်ဒါရိုက်တာကရှင်းပြပါတယ်
We've chosen to create a design for the beer that reflects two things. It reflects a lifetime.
ကျွန်တော်ဘီယာအတွက်ဒီဇိုင်းပုံကိုအချက်နှစ်ချက်ပေါ်မှာခြေခံပြီးတော့ရွေးချယ်ဖန်တီးပြပါတယ် Charles ဘီရင်ရဲ့တတလုံးနိုင်ငံပေါ်ထားတဲ့တန်ရုံးရှင်နဲ့တဘောပုံဝင်ကိုစီယောကိုပါနှစ်ပြီးတော့ထင်းထင်းဆောက်ရှောက်တဲ့ချက်တွေကိုထင်ဟဆီမဲ့ပုံကိုရွေးချယ်ထားတာပါ
သူကဂုံပြူချက်လုပ်ထားတဲ့ဘီယာကို Charles ဘီရင်ကိုယ်တိုင်သူတို့စီမှာလာတောက်ဖို့ကိုလည်း Windsor and Eden Bia Chat လုပ်ငန်းကဖိတ်ခေါ်ထားပါတယ
် We would be delighted to welcome the king and the queen consort to come and have a drink here with us
if they can't get here တော့ပြင်မာတို့ကျွန်တော်စီလာပြီးတော့ဘီယာတောက်မယ်ဆိုရင်ကျွန်တော်တို့ကအရန်ကိုဝမ်းမန်းသလားနဲ့ကြိုဆိုကြပါပါသူတို့မလာရင်လည်းနန်းတော်ကိုဘီယာပို့ပြီးမှာပါဒါပေမဲ့သူတို့ကိုဘယ်ချေမဆူကြိုဆိုနေမှာပ
ါဗြိတိန်မှာတတိယမြောက် Charles ဘုရင်နတ်တက်တာကိုဂုဏ်ပြုတဲ့အနေနဲ့ဝင်းဆာမြို့မှာရှိတဲ့ Windsor and Eden ဘီယာချက်လုပ်ငန်းကအထူးချက်လုပ်ထားတာဖြစ်ပါတယ်ဝင်းဆာမြို့ကိုအလဲသွားရင်ဘီယာတစ်ခွက်တစ်ဖလားတောက်ချင်တယ်ဆိုရင်တော့အရက်ပမာဏ 4.2 ရာခိုင်နှုန်းပါတဲ့ Return of the King Organic ဘီယာကိုလည်းရွေးချယ်တောက်လို့ရနိုင်ပါပြီရှင်ကျွန်မစုမြတ်မော်ပါ
တတိယမြောက် Charles ဘီယင်ကိုဂုဏ်ပြုတဲ့ဘီယာအကြောင်းမဆုမျက်မှုန်တင်ဆက်ပေးခဲ့တဲ့ကမ္ဘာကျော်လခီးသွားအစီအစဉ်မှာနားဆင်ကြရတာပါ VOA TV Magazine VOA အစီအစဉ်ကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်အခုတော့နေရာပေါင်းစုံအကြောင်းစုံအစီအစဉ်အလှည့်အရောက်ပါပြီထိုင်းနိုင်ငံမှာအဓိကနိုင်ငံကိုစီးပွားရှာပေးနေတဲ့လုပ်ငန်းတွေထဲမှာထိုင်းရိုးရာအနှိပ်လုပ်ငန်းကနိုင်ငံသားဧည့်သည်တွေကြအထူးရေပန်းစားတာပါဒီလိုထိုင်းကနာမည်ကျော်အနှိပ်လုပ်ငန်းအပါအဝင်ထိုင်းစီးပွားရေးလုပ်ငန်းတွေကိုမြန်မာတွေဘလို့တိုးဝင်ရပ်တည်ပါသလဲမန်းညွန့်ညွန့်လွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာရှုစားနိုင်ပါတယ်ရှင်
ဒေသအနှံ့မှာတွေ့နိုင်တဲ့စီးပွားရေးလုပ်ငန်းတစ်ခုကတော့အနှိပ်ခန်းလုပ်ငန်းပါပဲဒေသခံတွေအပြင်နိုင်ငံခြားခရီးသွားတွေရဲ့ထိုင်းရောက်ရင်မဖြစ်မနေသွားတတ်ကြတဲ့ဒီအနှိပ်ခန်းလုပ်ငန်းထဲမှာထူးထူးခြားခြားရွှေအိုးလေးလို့မြန်မာအမည်တပ်ထားတဲ့အနှိပ်ခန်းတစ်ခုကိုဘန်ကောက်မြို့ရဲ့အထင်ကရနေရာတစ်ခုမှာတွေ့ရပါတယ်ဘန်ကောက်မြို့ကနိုင်ငံခြားခရီးသွားတွေကြားရေပန်းစားတဲ့အာဆီယံလို့လူသိများတဲ့အချက်ကြားကြတဲ့နေရာမှာဖွင့်ထားတဲ့ဒီအနှိပ်ခန်းကတော့အသက်14နှစ်အရွယ်လောက်ကလေးကထိုင်းနိုင်ငံကိုရောက်ခဲ့ပြီးလုပ်ငန်းမျိုးစုံလုပ်ကင်ခဲ့ပြီးအခုတော့ရွှေအိုးလေးဆိုတဲ့ကုမ္ပဏီပိုင်ရှင်တဦးဖြစ်လာတဲ့ကိုအေးမြင့်ရဲ့မြန်မာပိုင်အနှိပ်ခန်းတစ်ခုပဲဖြစ်ပါတယ
်ကျွန်တော်တို့ဆိုရင်အသက်14လောက်နေကထိုင်းနိုင်ငံရောက်လာတယ်ပေါ့နော်ပြီးတော့နေဆက်မှနေတယ်ပြီးတော့ဖြည်းဖြည်းနဲ့ကိုရုံးကန်လာတယ်ပေါ့နော်ရုံးကန်ပြီးတော့ဒီလိုဘန်ကားဝါဒီအာဆီယံနေရာလေးကျွန်တော်ရောက်လာတယ်ရောက်ရတဲ့အခါကျွန်တော်အဲ့မှာအခန်းလေးတစ်ခန်းငားတယ်ကျွန်တော်နိုင်ငံသားရဲ့လာရင်ပြေးတယ်ပြီးရင်ကျွန်တော်ကားသေးတစ်စီးနဲ့လိုက်ပို့တယ်ပြီးတော့ဖြည်းဖြည်းကျွန်တော်ချဲ့တာတာပေါ့နော်ချဲ့ရင်ချဲ့နေအခုဆိုလို့ရှိရင်တော့စီးပွားရေးကတော့၃-၄မျိုးဖြစ်သွားတာပေါ့နော်
ကိုလူမျိုးကြားကိုနိုင်ငံတည်းလုပ်ကိုင်ရတဲ့လုပ်ငန်းမဟုတ်တာကြောင့်ရုံးကန်စူးစမ်းရမှုတွေကတော့အများကြီးပါပဲ
။ဟုတ်ကဲ့များနိုင်ငံမှာစီးပွားရေးလုပ်တာနည်းနည်းတော့ဥစားရှိတယ်။တချို့ကြတာဒီလိုဘေးနားအခန်းတွေကစီးပွားရေးနည်းနည်းပြိုင်ဆိုင်မှုတွေရှိတယ်ခင်ဗျာ။ဆရာညာကိုအတိမ်ဆောင်မခံအောင်ကျွန်တော်တပင်းလေးတွေထိတ်မှထားတာအစားသူတို့ပေါ်နည်းနည်းလေးပို့သွားလို့ဆိုရင်သူကအဆွန်သိမ့်မထင်ချင်ဘူးနော်။ဒါပေမဲ့ကျွန်တော်ကအဲ့ဒီဘောင်အတွင်းမှာပဲလုပ်ရတော့ကိုလုံနိုင်တဲ့လောက်လေးနဲ့သူတို့အတိုက်အခံတွေမရှိအောင်ပေါ့နော်။ကျွန်တော်အဲ့လိုထိန်းနေပြရတဲ့နှိမ့်တဲ့တွေဆိုတော့ကျွန်တော်တတ်နိုင်တဲ့လောက်ပေါ့နော်။ဟုတ်စားမဖြစ်အမားမဖြစ်အောင်ကျွန်တော်တို့ထိတ်ထိတ်ပြရတယ်။အနှိမ့်တဲ့ကိုငားရမ်းနေမှာကြောက်အခက်ခဲတော့နည်းနည်းရှိတယ်ခင်ဗျာ။တချို့ကြတော့လေသူကအများရမ်းနေတယ်။သူကနှစ်စားစီရတချို့ကြတော့လေအဟိုစားတွားလိုက်လာလိုက်ခင်ဗျာ။တပတ်ကိုနှစ်ရက်နေတာသေးသုံးရက်နေတာအဲ့လိုမျိုးပေါ့နော်။တချို့ကြတော့လေတနေ့တော့နေပြီးသွားရင်ထွက်သွားတော့ဘာလို့ရှိတယ်ခင်ဗျာ။ကျွန်တော်တို့ကတော့အဲ့ဒီအများရမ်းလာလို့ရှိရင်အများရမ်းလာလို့တနေ့ကိုဖတ်400ပေးရတယ်။ပြီးသွားတဲ့ခါကျတော့သူတို့နှိမ့်နှိမ့်နေနေကျွန်တော်တို့ကဖတ်400ပေးရတယ်။အဲသူတို့ကနှိမ့်တော့တဲ3ယောက်4ယောက်လောက်ရပါပြီ4ယောက်ကျော်ပါပြီဆိုကျွန်တော်တို့ကတို့ပေးကြမလို့တော့
ရွှေဦးလေးအနှိမ့်ခန်းကိုအများအားဖြင့်တော့နိုင်ငံခြားသားခီးသွားဧည့်သည်တွေလာရောက်အနှိမ့်ခန်းကြသလိုရွှေဦးလေးဆိုတဲ့နာမည်ကိုမြင်လိုက်တာနဲ့အားပေးကြတဲ့မြန်မာပြည်သား customer တွေလည်းတွေ့ရပါတယ
်မြန်မာပြည်သားအချင်းချင်းဆိုတော့လေမြန်မာဆိုင်လည်းဖြစ်တဲ့ဆိုတော့အားပေးတဲ့အနေနဲ့လာနေဖြစ်တာပါရှင်ဟိုမြန်မာလူမျိုးဆိုတော့လည်းတို့ကပို့ပြီးတော့မှဂယူစိုက်ပေးတယ်လေရှင်ဟုတ်ကောဆောင်မလို့ကောင်းပါရဲ့ရှင်ဟုတ
်ကိုအင်းမီရဲ့နောက်လုပ်ငန်းတစ်ခုကတော့ရွှေဦးလေးစားတောက်ဆိုင်မှာ
ဟုတ်ကဲ့ထမင်းဆိုင်ရောကျွန်တော်ဖွင့်ပြတာကတော့ကျွန်တော်ဒီမှာလာတဲ့ဧည့်သည်တွေကြတော့သူကဆေးလက်ကူတဲ့ဧည့်သည်တွေများတယ်ခင်ဗျာသူတို့အတွက်လည်းနည်းနည်းခက်ခဲရှိတာပေါ့အစားအသောက်ကြတော့လေကျွန်တော်ဗမာအစားအသောက်တွေစားခြင်းလို့ဆိုကျွန်တော်ဒီထမင်းဆိုင်တွေဖွင့်ပြတာခင်ဗျာကျွန်တော်ဒီမှာတဲတယ်ပြီးဒီမှာလစားကြရတာပေါ့နော်တခြားလာတဲ့ဗမာတွေကလည်းမြန်မာအစားအသောက်စားခြင်းလို့ဆိုကျွန်တော်ကတော့အဲ့လိုလုပ်ပေးတာပေါ့နော်အဲ့ပုံစံမျိုးပဲမဆီလက်ကူရဲ့လူတွေများတယ်ခင်ဗျ
ဟုတ်ကဲ့ဒီမှာကျတော့ခလို့ရဲ့ဘယ်လိုပြောမလဲကျမရေးနေမညှို့နှောင်းနဲ့ဘယ်လိုပြောမလဲအချုံမှုတ်တဲပါတဲ့အကောလုံးတို့မထည့်ခိုင်းလို့ဆိုရင်ဒီမှာကအကောလုံးအဆင်ပြေအောင်ပြင်ဆင်ပေးတယ်ပေါ့နော်ဟုတ်ကဲ့ပါ
ဒီလိုမြန်မာပြည်ကစိတ်လာကူတဲ့သူတွေအတွက်အဆင်ပြေအောင်ပြင်ဆင်ထားပေးတဲ့စားသောက်ဆိုင်တဲ့အတူတခြားအကျိုးဆောင်ပေးတဲ့လုပ်ငန်းတွေကတော့ဆေးကုသသူနဲ့အဖော်လိုက်ပါလာသူတွေနေထိုင်နိုင်ရေးအဆင်ပြေစေဖို့အခန်းငှားပေးတဲ့လုပ်ငန်းပါပဲ။
ကျွန်တော်ဒီမှာကြာဆေးလက်ကုတဲ့လူတွေများတယ်ပုံမှန်ဆိုတော့မိသားစုတိုင်းလာကြတယ်ပြီးရင်အဖေအမေဆေးကုတယ်သားသမီးတွေကြတော့လဲတာပေါ့နော်အဲ့ဒါမျိုးတွေများတယ်ပေါဝင်ခြင်းအနေနဲ့ကတော့တခါတည်းကျရင်ပြဿနာဖြစ်တယ်မြတ်ကျွန်တော်ဖြည့်ဆင်းရတာအရှိတယ်ခင်ဗျာဘလို့ဆိုတော့ကျွန်တော်မှလူမျိုးကတခါကျရင်စကားပြောကြဲတယ်ဗျကြဲတဲ့ခါကျတော့ကွန်ဒိုမှာနေကြတော့အများနဲ့နေရတာအများနဲ့ကြဖုံးပြောရင်အခန်းထဲမှာပြောလို့ရတယ်ဒါမှမဟုတ်အောက်မှာပြောလို့ရတယ်အဲ့လိုမျိုးပေါ့ချို့ကြတာဒီအခန်းဆေးမှာဈေးညံဆောက်ပြီးတော့ဖုံးအော်အော်ပြီးပြောတဲ့ခါကျတချို့ထိုင်ကြတော့မကြိုက်ဘူးခင်ဗျာမကြိုက်ကကျွန်တော်တို့ကပြောရတာပါလို့ရှိတယ်ပေါ့နော်အဲ့ဒါရောရှိတယ
်မြန်မာပြည်မှာဆေးကုသဖို့အခက်အခဲတွေရှိတာကြောင့်ဒီနှစ်ပိုင်းတွေတဲ့ထိုင်းနိုင်ငံမှာဆေးလာကုကြသူတွေကလည်းပိုပြီးများလာတာပါ
ဟိုမင်းကြီးမှာကျတော့ဆောင်းဝင်ကြီးကခုကိုပစ်ကာလာရဲ့နောက်ခါဒီဆင်အားရဝင်းမှုရဲ့တောင်းလို့ဆေးရုံကြီးကတောင်းဖို့ဟိုကတော့ပိတ်သွားကြတယ်အဲ့မှာဆက်ဆဲကြီးကဖြစ်ကုန်နေချိန်မှာကိုယောဂါရဲ့ကင်ဆာဆိုတော့ဘာမှပြင်းမကိုကအခက်ခဲရှိရတဲ့ဒီလိုကိုဒါခုရပါ
ဒီလုပ်ငန်းတွေအပြင်ကိုအင်းမင်းရဲ့နောက်ထပ်လုပ်ငန်းတစ်ခုကမြန်မာပြည်ကနေထိုင်းကိုအလေလာကြသူတွေအတွက်ကားငှားတဲ့ဝန်ဆောင်မှုလုပ်ငန်းမှာ
ကျွန်တော်ဒီမှာလက်တဲတဲ့ဧည့်သည်တွေကိုကျွန်တော်ကဒီကျွန်တော်အခန်းကနေပြီးတော့ကျွန်တော်ဆေးရုံအချို့ဖို့လုပ်ပေးတယ်ခင်ဗျနောက်သူတို့ရအခက်ခဲဆေးတွေပါတွေဝယ်ခြင်းတယ်ဆိုလို့ရှိရင်တော့ကျွန်တော်အဲ့ဒီဆေးရုံနာဆေးဆိုင်တွေပါတွေတော့အခန်းမဲ့လိုက်ပို့ပေးတယ်ခင်ဗျဒါပေမဲ့မြို့တွေပါတဲ့သွားတဲ့ခါကျရင်တော့ကျွန်တော်တော့နည်းနည်းပတ်စံယူတယ်ခင်ဗျ
အချင်းလေးအကြောင်းအမျိုးမျိုးတွေကြောင့်ကိုနိုင်ငံကိုတိုင်းပြည်မှာမနေရပင်မဲ့ရောက်တဲ့နေရာမှာရောက်တဲ့အရွယ်ကစားလို့တစိမ့်မမှန်ကြိုးစားခဲ့တာကြောင့်အခုအချိန်မှာသူ့အနေနဲ့ကုမ္ပဏီပိုင်ရှင်လုပ်ငန်းရှင်တဦးဖြစ်ခဲ့တယ်လို့ပဲတခြားမြန်မာပြည်သားလူငယ်တွေကလည်းဘယ်နေရာမှာပဲရှိရှိဘယ်လိုအခြေအနေမျိုးတွေကပဲဖြစ်ဖြစ်ကြိုးစားကြော်လွှမ်းရင်သူ့လိုပဲစီးပွားရေးလုပ်ငန်းရှင်တွေဖြစ်လာစေချင်တယ်လို့လည်းကိုအင်းမင်းကပြောဆိုခဲ့ပါတယ်ရှင်
ထိုင်းနိုင်ငံမှာစီးပွားရေးလှုပ်တဲ့မြန်မာတယောက်အကြောင်းကိုနေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာမှတ်ညွှန်ညွှန်လင်းကတင်ဆက်ပေးခဲ့တာပါရှင်။အင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးအင်္ဂါညရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုခင်မောင်စိုးမင်းကဆက်ပြီးပြောပြပေးပါမယ်ရှင
်။တရုတ်နိုင်ငံသားရေးဝန်ကြီးရဲ့ဒီကနေ့စတင်လိုက်တဲ့မြန်မာနိုင်ငံခီးစဉ်မှာစစ်ကောင်စီထိတ်တန့်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးချင်ကန်းဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်အစ်စ်မြင့်အရာရှိတွေနဲ့နေပြည်တော်မှာဒီကနေ့ပဲတွေ့ဆုံခဲ့ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးအဖြစ်တာဝန်ယူခဲ့ပြီးမြန်မာနိုင်ငံကိုလာရောက်တဲ့ပထမဦးဆုံးအကြိမ်ခီးစဉ်ဟာနိုင်ငံတကာအလဲမှာမြန်မာနိုင်ငံကိုထောက်ခံကြောင်းပြသရာရောက်တယ်လို့စစ်ကောင်စီအကြီးအကဲကပြောဆိုခဲ့ကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်မှာမြန်မာလူငယ်နှစ်ဦးကိုထိုင်းလုံခြုံရေးတပ်ဖွဲ့ကလက်နက်ငယ်တချို့နဲ့အတူဖမ်းဆီးမိခဲ့တဲ့အကြောင်းထိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။တနင်္လာနေ့ကဖုတ်ဖရာမြို့နယ်အုံဖြံသွာကားလမ်းမှာဆိုင်ကယ်တစ်စီးကိုထိုင်းရဲလုံခြုံရေးတပ်ဖွဲ့ကရပ်တန့်ဆစ်ဆီးခဲ့ရမှာမြန်မာလူငယ်နှစ်ဦးကိုဓာတ်မြေဩဇာအိတ်ထဲဖွက်ပြီးယူလာခဲ့တဲ့မောင်းပြန်ရိုင်ဖယ်နှစ်လက်နဲ့အတူဖမ်းဆီးမိခဲ့တယ်လို့ပြောပါတယ်။ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတယောက်ကတော့ဖန်စီခံရသူတွေဟာဘယ်အဖွဲ့ကဆိုတာအတိအကျမသိရသေးဘူးလို့လည်းပြောပါတယ်ခင်ဗျာမြန်မာနိုင်ငံမှာလူပေါင်း18တန်းကျော်လူသားချင်းစာနာမှုအကူအညီလိုအပ်နေပြီးကမ္ဘာပေါ်မှာအရှုပ်ထွေးဆုံးနဲ့အကြီးမားဆုံးလူသားချင်းစာနာမှုဆိုင်ရာအကြက်တဲကိုရင်ဆိုင်နေရတဲ့အကြောင်းမကြာသေးခင်ကမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့နိုင်ငံတကာကြက်ချေနီနဲ့လာချန်နီအသင်း IFRC အာရှပစိဖိတ်ဒါရိုက်ဒေတာဆိုင်ရာဒါရိုက်တာအလက်ဇန္ဒရာမာတေရိုကပြောပါတယ်နိုင်ငံတော်အကြက်အတဲကြောင့်အတိဒုက္ခရောက်နေသူအားလုံးစီအကူအညီပေးနိုင်ရေးဘယ်အဖွဲ့အစည်းတစ်ခုခုကမှတာဝန်ယူလှုံ့ဆော်ပေးနိုင်တာမျိုးမရှိသေးဘူးလို့လည်းသူကပြောဆိုပါတယ်ခင်ဗျာ
အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ချက်နဲ့ BJ Elliot တို့ဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ17:00မှာလဲတလဲပြန်နားဆင်နိုင်ပါတယ် view ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်ရှင်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းကျင်းပြီးတော့လိုရာဆန္ဒပြေဝါကြပါစေကျေးဇူးအလေးပါပါရှင်
This program has come to you from the Voice of America, Washington.